Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော် VOA American အသံ2015ခုနှစ်စက်တင်ဘာလ23ရက်ဗုဒ္ဓဟူးနေ့ညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းတိုမီတာ24 25 30နဲ့50နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညအစီအစဉ်မူကတော့ကျွန်မရှားဖောင်းပါရှင်
မင်္ဂလာညချမ်းပါရှင်ကျမသင်္ကီထိုက်ပါအမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့ပိုဟန်မင်ကြီးဖရန်စစ်ကိုဒီကနေ့မှာပဲအမေရိကန်သမ္မတနဲ့အင်ပီရိုမှာတွေ့ဆုံနေကြပါတယ်ရွှေပြောင်းဒုက္ခသည်တွေကိုခွဲဝေလက်ခံဖို့သဘောတူပြီးတဲ့နောက်မှာရေးပေါ်အစည်းအဝေးကိုဥရောပကောင်ဆောင်လို့ကျင်းပခဲ့ပါတယ်တရုတ်နဲ့အမေရိကန်ကြားဆက်ဆံရေးတိုးမြှင့်ဖို့တရုတ်သမ္မတကတိုက်တွန်းလိုက်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကိုရန်နိုင်တဲ့အတူပြောပြပေးပါမယ်ရှင်
ဟုတ်ကဲ့ပါရှင်စစ်သားတွေအနေနဲ့ဆန္ဒမဲပေးမယ်ဆိုရင်စစ်ရေးအမြင့်ရှိသူတွေကိုအခြေခံထားစဉ်းစားဖို့ကာကွယ်ရေးဦးစီးချုပ်ရဲ့တိုက်တွန်းချက်ပေါ်အမြင့်သဘောထားတွေဘယ်လိုရှိကြပါသလဲ
ကျွန်တော်ဥရောပပြောခွင့်မရှိဘူးသိကြတယ်အဲ့ဒါတော့အခြားလူကကျွန်တော်တို့ကဆိုရင်ကျွန်တော်တို့ဒီယူရိုပွဲနဲ့ပတ်သက်ပြီးတော့ဥရောပတွေကအရေးကြီးတာ
လွတ်တော်မှဦးဝင်းထိန်ပြောသွားတာပါပြည်စုံကိုတော့နောက်ပိုင်းမှာနားဆင်ရမှာပါရွေးကောက်ပွဲအတွက်နိုင်ငံရေးပါတီတွေစီယုံရေးဆင်းနေချိန်မှာပဲ NLD ပါတီပေါ်တိုက်ခိုက်မှုတွေရှိတယ်လို့ပါတီတာဝန်ရှိသူတွေကပြောတဲ့အကြောင်းအပြင်မြန်မာနိုင်ငံပေါ်ပြည်ပစီးပွားရေးတန်ခါပိတ်ဆို့မှုတို့ချို့ဖယ်ရှားပစ်လိုက်တာကြောင့်စီးပွားရေးလုပ်ငန်းပြောင်းလဲမှုတွေစူးစမ်းလှုပ်ဆောင်လာနေကြတဲ့အကြောင်းနဲ့လိမ့်ပိုင်းဆိုင်ရာကြမ်းဖက်မှုတွေနဲ့ပတ်သက်လို့အစိုးရရဲ့တာဝန်ယူမှုအပိုင်းမှာအားနည်းမှုတွေရှိတယ်လို့အမျိုးသမီးအရေးဆောင်ရွက်နေသူတွေကပြောလိုက်တဲ့အကြောင်းတွေကိုလည်းနားဆင်ရမှာပါအခုနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုင်နဲ့ကိုရန်နိုင်တို့ကကြီးညာပေးပါမယ်ရှင်
အမေရိကန်ပြည်ထောင်စုကိုတမိုင်းဝင်ခီးစဉ်ရောက်ရှိနေတဲ့ပိုဟန်မင်ကြီးဖရန်စစ်ကိုအမေရိကန်သမ္မတဥဘာမားကအင်ပီရိုမှာနှွေးနှွေးထွေးထွေးကြိုဆိုခဲ့ပါတယ်။သမ္မတအင်တော်ဝင်အတွင်မှာလည်းဧည့်သည်တော်တထောင်ခွဲလောက်ရှိနေတာပါ။ဖျားသခင်ဖန်ဆင်းထားတဲ့လှပတဲ့နေ့တနေ့လို့သမ္မတဥဘာမားကပိုဟန်မင်ကြီးကိုကြိုဆိုတဲ့အခမ်းအနားမှာပြောဆိုခဲ့ပါတယ်။ပိုဟန်မင်ကြီးရဲ့ချစ်ချင်းမြတ်တာနဲ့မျှော်လင့်ခြင်းဟောပြောချက်တွေကကျွန်တော်တို့နိုင်ငံတော်ဝန်နဲ့ကမ္ဘာတစ်လောကလူပေါင်းများစွာအတွက်တက်ရောက်မှုတွေဖြစ်စေခဲ့တယ်လို့လည်းသမ္မတဥဘာမားကပြောဆိုခဲ့ပါတယ်။ပိုယဟမင်းကြီးရဲ့ဟောပြောချက်မှာတော့ကမ္ဘာပေါ်ကအမေရိကန်ရဲ့အခန့်ကဏ္ဍကိုချီးကျူးပြောဆိုခဲ့သလို God bless America အမေရိကန်ပြည်ထောင်စုကိုဖျားသခင်ကောင်းချီးပေးပါစေလို့လည်းဆုမွန်ကောင်းတောင်းခဲ့ပါတယ်။ဒီနောက်မှာတော့သမ္မတဥဘာမားနဲ့ပိုယဟမင်းကြီးတို့ဟာအင်ပီရိုရဲ့ Oval Office မှာနှစ်ဦးတည်းဆွေးနွေးနေကြပါတယ်။အမေရိကန်သမ္မတဘရက်ဥဘာမားနဲ့အင်ပီရိုမှာတွေ့ဆုံပြီးမှာတော့ပိုယဟမင်းကြီးကအမေရိကန်သာသနာပိုင်တို့ကိုတရားဟောဖို့ရှိသလို18ရာစုနှစ်ကအခုကယ်လီဖိုးနီးယားပြည်နယ်မှာသာသနာပြုခဲ့တဲ့စပိန်သာသနာပြုတဲ့လေသူတော်စင်ဖြစ်ကြီးညာမှာဖြစ်ပါတယ်။ဂျာတာဘရီနေမှာပိုယဟမင်းကြီးဟာအမေရိကန်ကွန်ဂရက်လွှတ်တော်မှာဟောပြောမှာဖြစ်ပြီးတောက်ကြနေမှာတော့နယူးယောက်ကိုသွားရောက်ပြီးကုလသမဂ္ဂမှာဟောပြောဖို့ရှိပါတယ်။ပိုယဟမင်းကြီးအဖြစ်တင်မြှောက်ခံရခြင်းကစားလို့အာဂျင်တီးနားနယ်ပွားယဟမင်းကြီးဖရန်စစ်ဟာစီယံမွေးတေမှုတိုက်ဖြတ်ရေးဝင်းဝင်းမညီမျှမှုအထင်းကိုမရှိတဲ့အရင်းရှင်စနစ်နဲ့ယာတိဥတုပြောင်းလဲမှုတို့အပေါ်အာရုံစိုက်ပြောဆိုခဲ့တာကြောင့်လူသန်းပေါင်းများစွာတို့ရဲ့လေးစားမှုကိုရရှိခဲ့တာလည်းဖြစ်ပါတယ်ရှင်။
ယောဘာနိုင်ငံတွေရဲ့နေဆက်လုံခြုံရေးတိုးမြင့်ဖို့နဲ့ဆီးရီးယားကနေထွက်ပြေးလာကြတဲ့ဒုက္ခသည်တွေကိုလက်ခံထားတဲ့တူရကီနဲ့တခြားနိုင်ငံတွေကိုအထောက်ပံ့သစ်တွေတိုးပေးရေးကမ်းလှမ်းဖို့ကိုဥရောပခေါင်းဆောင်တွေဘရဆောမှာဒီကနေ့ဆွေးနွေးခဲ့ကြပါတယ်။ရွှေပြောင်းဒုက္ခသည်300,000ကိုဥရောပအဖွဲ့ဝင်28နိုင်ငံကြားခွဲဝေလက်ခံရေးအစီအစဉ်ကိုပြည်ထောင်ရေးဝန်ကြီးတွေသဘောတူလိုက်ပြီးတဲ့နောက်အခုလိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဒုက္ခသည်ခွဲဝေရေးလက်ခံရေးအစီအစဉ်ကတော့လက်လောလရဲ့အတွင်းရွှေပြောင်းဒုက္ခသည်တွေအလုံးရင်းနဲ့ဝင်ရောက်လာတဲ့ကိစ္စကိုကြက်တွယ်နေရတဲ့ရှေ့ဥရောပနိုင်ငံတွေရဲ့အခက်အခဲဖြေလျှော့နိုင်ပေးဖို့အတွက်ရည်ရထားတာပါ။ဒုက္ခသည်အများစုကတော့ Syria, Afghanistan တို့ကအကြမ်းဖက်မှုတွေကနေလွတ်မြောက်ဖို့ကြိုးပမ်းသူတွေဖြစ်ကြပါတယ်။ Hungary, Slovakia နဲ့ Czech Republic အပါအဝင် Romania နိုင်ငံတို့ကကာကွယ်နေတဲ့ကြားမှာပဲကန့်ကွက်နေတဲ့ကြားမှာပဲဥရောပပြည်ထောင်စုဝန်ကြီးတွေတညီတညွတ်တည်းမဲခွဲဆုံးဖြတ်ပြီးတော့အများစုထောက်ခံမဲနဲ့ဒုက္ခသည်ခွဲဝေလက်ခံရေးအစီအစဉ်ကိုအတည်ပြုခဲ့တာလည်းဖြစ်ပါတယ်။အရှေ့လက်ပိုင်းဒေသကစစ်ပွဲတွေနဲ့ဆင်းရဲမွဲတေမှုတွေကနေထွက်ပြေးကြပြီးပိုပြီးအဆင်ပြေတဲ့အခြေအနေမျိုးကိုရှာဖွေကြဖို့ရွှေပြောင်းဒုက္ခသည်9000လောက်ဟာမြေထဲပင်လယ်ကိုဖြတ်ပြီးဥရောပကိုရောက်ရှိလာကြတာဖြစ်ပါတယ်။ဒီထဲက40ရာခိုင်နှုန်းကဆီးရီးယားကထွက်ပြေးလာကြသူတွေဖြစ်ပါတယ်ခင်ဗျာ။
အီဂျစ်သမ္မတအဒယ်ဖာတာအယ်စီစီကအယ်ဂျာဇီးရာအင်္ဂလိပ်ပိုင်းကသတင်းတောင်နှစ်ဦးတို့အပါအဝင်လူခွင့်ရေးတက်ကြွလှုပ်ရှားသူတရာတို့ကိုလွန်ငင်းချမ်းသာခွင့်ပေးလိုက်တယ်လို့နိုင်ငံပိုင်မီဒီယာတွေကပြောဆိုသလိုသတင်းတောင်တဦးရဲ့ရှေ့နေကလည်းပြောပါတယ် ကနေဒါနိုင်ငံသားသတင်းတောင်မိုဟာမက်ဖာမီနဲ့အီဂျစ်နိုင်ငံသားသတင်းတောင်ဘီဟာမိုဟာမက်တို့ဒီကနေ့နှောင်းပိုင်းမှာလွတ်မြောက်လာမယ်လို့မျှော်လင့်ရပါတယ်။အီဂျစ်သမ္မတရဲ့လူငယ်ချမ်းသာ권အပေါ်မှာဝမ်းမြောက်ဝမ်းသာဖြစ်ရတဲ့အကြောင်းကနေဒါအစိုးရရဲ့ပြောခွင့်ရကပြောဆိုပြီးအီဂျစ်နိုင်ငံကနေကနေဒါနိုင်ငံသားသတင်းတောင်ထွက်ခွာနိုင်ဖို့ကိုလည်းကူညီသွားမယ်လို့ပြောဆိုခဲ့ပါတယ်ရှင်။
အစ္စလာမ်ဘာသာဝင်တွေရဲ့နှစ်စဉ်ဟတ်ဖျားဖူခီထွက်ကြသူနသန်းကျော်ဟာဆော်ဒီအာရေဗျနိုင်ငံကိုရောက်ရှိနေပြီးတော့အာရဖတ်တောင်ကြားမှာတွားရောက်ပြီးတော့တရက်ကြာဝတ်ပြုဆူတောင်းကြပါတယ်။အဲ့ဒီနေရာဟာလွန်ခဲ့တဲ့နှစ်ပေါင်း1400ကျော်ကတမန်တော်မိုဟာမက်နောက်ဆုံးအချိန်တရားဟောသွားခဲ့တဲ့နေရာလို့အမှတ်ယူရပါတယ်။အဲ့ဒီမှာတမန်တော်မိုဟာမက်ကမွတ်စလင်တွေကိုစီလုံးညီညွတ်ကြဖို့နဲ့တန်တူညီမြမှုရှိကြဖို့အတွက်ကိုတောင်းဆိုခဲ့ပါတယ်။၅ရက်ကြာကျင်းပတဲ့ဟတ်ဖျားဖူခီးစဉ်ကိုအင်္ဂါနေ့မှစတင်ပြီးတော့ဖျားဖူတွေဟာကဘာတဝမ်းကမွတ်စလင်တွေအားလုံးဥတီဝတ်ပြုတဲ့မက္ကာရဲ့Grand Bali တဲကကဘာအမဲရောင်၄တောင်အဆောက်အုံကိုပတ်ခဲ့ကြပါတယ်။အဲ့ဒီကနေအာရဖတ်တောင်ကိုမသွားခင်ဖျားဖူးတွေကမီနာကိုသွားကြပါတယ်။အစ္စလမ်ဘာသာအရမွတ်စလင်တိုင်းဟာတသက်မှာတစ်ခါဟတ်ဖျားဖူးခီးစဉ်ကိုသွားကြပါတယ်။ဟတ်ဖျားဖူးခီးစဉ်ဟာအစ္စလမ်ဘာသာရဲ့အဓိကဘာသာရေးယုံကြည်မှုမနိုင်ကြီး၅ခုတဲကတစ်ခုလည်းဖြစ်ပါတယ်။ဒါပြင်ဖျားသခင်နဲ့တမန်တော်မုဟမ္မဒ်အပေါ်အကျွမ်းမဲ့ယုံကြည်မှုကာဘာရှိရာအရက်ကိုဥတီဗီတနေ့၅ကြိမ်ဝတ်ပြုဖို့နဲ့နှစ်စဉ်အလူတန်းပေးဖို့ရင်ရမဒန်ဥပုပ်ရာသီမှာတီလာဆောက်တည်ဖို့ဆိုတာတွေပါဝင်ပါတယ်ခင်ဗျာ
ဒီဝေအမေရိကန်အတန်ညဗတ်မြန်မာဘာသာစစ်စစ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1509တို့ကနေလဲထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ကနေဗုဒ္ဓဟူးနေ့ညပိုင်းသတင်းတွေကိုဆက်ပြီးကြီးညာပေးနေပါတယ်ရှင်တရုတ်နဲ့အမေရိကန်ကြားဆိုးဝါးလာတဲ့ပြည်ပခါတွေလို့တရုတ်သမ္မတကတုံ့နှုံပြီးဒီလိုပြည်ပခါတွေကနေရှောင်ရှားနိုင်ဖို့နိုင်ငံဆက်ဆံရေးတိုးမြှင့်ရမယ်လို့တရုတ်သမ္မတရှီကျင်းဖင်ကသတင်းတစ်ပတ်ကြားအမေရိကန်ခီးစဉ်အစမှာတိုက်တွန်းလိုက်ပါတယ်အမေရိကန်ပြည်ထောင်စုကိုနိုင်ငံတော်ခီးစဉ်ဖြစ်တဲ့ပထမဆုံးလာရောက်ခဲ့တဲ့တရုတ်သမ္မတကဆီယက်တယ်ကိုမနေ့ကခီးတစ်ထောက်ရောက်ရှိစဉ်မှာစီးပွားရေးလုပ်ငန်းရှင်တွေကိုပြောကြားတဲ့မွာရာရေးရာမင်ကိုမှာအခုလိုထည့်သွင်းပြောဆိုခဲ့တာဖြစ်ပါတယ်တရုတ်နဲ့အမေရိကန်တို့ကြားပူးပေါင်းဆောင်ရွက်မှုခေါင်းတွေကကမ္ဘာတည်ငြိမ်ရေးအတွက်အခြေခံခေါင်းတွေဖြစ်လာနိုင်တယ်လို့တရုတ်သမ္မတကပြောပြီးပြည်ပခါတွေအငင်းပွားမှုတွေမှာနှစ်နိုင်ငံတို့ပါဝင်ပတ်သက်လာမယ်ဆိုရင်တော့နှစ်နိုင်ငံလုံးအတွက်ရောတစ်ကမ္ဘာလုံးအတွက်ပါမကောင်းဒုက္ခရောက်သွားစေနိုင်တယ်လို့ထပ်ပြီးတော့ပြောဆိုခဲ့ပါတယ်တရုတ်နဲ့အမေရိကန်နှစ်နိုင်ငံဆက်ဆံရေးကိုအထိနာစေတဲ့အင်တာနက်ဆိုက်ဘာတိုက်ခိုက်မှုအပါအဝင်တခြားကိစ္စရပ်တွေပေါ်မှာလည်းတရုတ်သမ္မတကပြောဆိုခဲ့ပါတယ်အင်တာနက်ဆိုက်ဘာဖောက်ထွင်းမှုပြစ်မှုတွေကိုချေမှုန်းနိုင်ဖို့တရုတ်တို့ဟာအမေရိကန်တို့နဲ့အဆင့်မြင့်ဆွေးနွေးပွဲတရက်ကိုပြုလုပ်လိုတယ်လို့တရုတ်စီးပွားရေးလုပ်ငန်းရှင်တို့ကိုတရုတ်သမ္မတကပြောဆိုခဲ့ပါတယ်အမေရိကန်အစိုးရတာဝန်ရှိသူတွေကြားကလရှိစိုးရိမ်နေကြတဲ့တရုတ်အစိုးရဘက်ကရွာငွေတန်ဖိုးကိုချနေတဲ့ကိစ္စနဲ့ပတ်သက်ပြီးလဲပို့ကုန်တင်ပို့မှုကိုတိုးမြှင့်ဖို့တရုတ်ငွေကြေးတန်ဖိုးကိုလည်းမချပါဘူးလို့တရုတ်သမ္မတကပြောဆိုခဲ့ပါတယ်ရှင
်။တရုတ်နိုင်ငံရဲ့အရေးပါတဲ့ထုတ်ကွန်ကဏ္ဍမှာကုန်ထုတ်လုပ်မှုတွေနှေးခွေလာတဲ့အပေါ်စိုးရိမ်မှုတွေတိုးလာတဲ့ဆိုတဲ့အစိုးရခံစားတက်တဆောင်ထွက်ပေါ်လာပြီးတဲ့နောက်အရှာစုရှယ်ယာဈေးကွက်တွေဟာပုံထူးနေမှာကျဆင်းသွားခဲ့ပါတယ်။တရုတ်နိုင်ငံရဲ့ထုတ်ကုန်နဲ့ပတ်သက်ပြီးအနီးကပ်စောင့်ကြည့်နေတဲ့ကိုင်စင်းဈေးကွက်အညွန်ကိန်းကကနဦးထုတ်ပြန်လိုက်တဲ့အစိုးရခံစားရတရုတ်နိုင်ငံရဲ့ကုန်ထုတ်လုပ်မှုဟာလွန်ခဲ့တဲ့6နှစ်အတွင်းအနိမ့်ဆုံးကိုကျဆင်းခဲ့ပါတယ်။ဒါပြင်တရုတ်စိုးရဟာစီးပွားရေးကြီးထွားမှုနဲ့ပတ်သက်ပြီးတော့ပြည်ပပုတ်ကုန်ကိုအားထားရကနေပြည်တွင်းဝယ်လိုအားကိုဦးတည်တဲ့စနစ်ကိုကူးပြောင်းဖို့ကြိုးပမ်းနေတာနဲ့အမျှဒီအစိုးရခံစားထဲမှာတရုတ်နိုင်ငံရဲ့စီးပွားရေးနှေးကွေးလာမှုနဲ့ပတ်သက်ပြီးတော့ဆိုရင်လည်းအကြောင်းလည်းထည့်သွင်းထားပါတယ်။ဒီကနေ့ဗုဒ္ဓဟူးနေ့မှာတော့ရှန်ဟိုင်း၊ဟောင်ကောင်၊ဆစ်ဒနီ၊ဆိုးမှရှိတဲ့အစုရှယ်ဈေးကွက်တွေအားလုံးဈေးကွက်ပိတ်ချိန်မှာနေ့ရက်ခိုင်နှုန်းကျဆင်းခဲ့ပါတယ်။အမေရိကန်နဲ့ဥရောပအစုရှယ်ဈေးကွက်တွေမှာအစုရှယ်တွေအကြီးအကျယ်ထုတ်ရောင်းခဲ့ကြပြီးတဲ့နောက်အခုလိုဖြစ်လာခဲ့တာဖြစ်ပါတယ်။ဒါပြင်တရုတ်နိုင်ငံကရောင်းငွေတန်ဖိုးနောက်ထပ်ထပ်ချလာနိုင်ခြေရှိတဲ့အပေါ်မှာလည်းယင်းနည်းမြုံနှံသူတွေကစိုးရိမ်နေကြပါတယ်။တရုတ်သမ္မတရှီကျင်ပင်ကတော့ရောင်းငွေတန်ဖိုးကိုထပ်ချစရာမရှိဘူးလို့ကတိပေးထားပါတယ်ခင်ဗျာ။
ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာပြီးခဲ့တဲ့လကဖြစ်ပွားခဲ့တဲ့ဘုံးပေါက်ကွဲမှုမှာပါဝင်ပတ်သက်နေသူတွေလို့တန်မြတ်ရှိသူ၈ဦးတို့ကိုမလေးရှားနိုင်ငံမှာဖမ်းဆီးထားတဲ့အကြောင်းမလေးရှားတော်ဝင်ရဲတပ်ဖွဲ့ကဒီကနေ့အတည်ပြုပြောဆိုပါတယ်။ပထမ၄ယောက်ကိုပြီးခဲ့တဲ့သတင်းပတ်ထဲမှာဖမ်းဆီးခဲ့တာဖြစ်ပြီးခြံနဲ့နောက်၄ယောက်တို့ကိုတော့ပြီးခဲ့တဲ့သတင်းပတ်ကုန်မှာဖမ်းဆီးခဲ့တာဖြစ်ပါတယ်။မလေးရှားနိုင်ငံကွာလာလမ်ပူးမြို့မှာပြုလုပ်တဲ့ ဒီဖြစ်ရပ်နဲ့မသက်ဆိုင်တဲ့သတင်းစာရှင်းလင်းပွဲတစ်ခုမှာမလေးရှားရဲတပ်ဖွဲ့ကဒုတိယစုံစမ်းစစ်ဆေးရေးအရာရှိချုပ်ကအခုဖမ်းဆီးထားတဲ့လူ၈ဦးကိုလူမောင်ခုံမှုနဲ့တန်တရားရှိထားတဲ့အကြောင်းလဲပြောဆိုသွားပါတယ်သူတို့တွေက၄ယောက်ဟာနိုင်ငံခြားသားတွေဖြစ်ပြီးတယောက်ထက်မနည်းတို့ဟာတော့ဝီဂါလူမျိုးတွေဖြစ်တယ်လို့ယူဆရတယ်လို့လည်းပြောဆိုခဲ့ပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့ဘုံးပောက်ကွဲမှုနဲ့ဆက်ဆက်ပြီးထိုင်းနိုင်ငံမှာတန်တရားရှိသူတချို့ကိုဖမ်းဆီးထားပြီးဒီပြက်နဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်နေဆဲဖြစ်ပါတယ်။ပြီးခဲ့တဲ့လကဘန်ကောက်မြို့လည်းကလူစီကားရာအေယာဝန်လေးမျက်နှာနှက်ကွန်းမှာဖြစ်ပွားခဲ့တဲ့ဘုံးပောက်ကွဲမှုအတွင်မှာတော့လူ၂၀ကျော်သေဆုံးပြီးတော့ရာနဲ့ချီတန်းရရခဲ့ကြတာလည်းဖြစ်ပါတယ်ရှင်
။ဘဂီနာဖာဆိုယာယီတမရမီရှောကဖန်ဒိုကသူတမရတောင်ဝန်းကိုပြန်ထမ်းဆောင်နေပြီလို့ပြောလိုက်ပါတယ်ဒါဟာတမရအဆောင်တပ်ဖွဲ့ဝင်တွေကသူ့ကိုဖမ်းဆီးအာဏာသိမ်းပြီးတပတ်အထိမှာအခုလိုတမရတောင်ဝန်းတွေပြန်ထမ်းဆောင်ခဲ့တာဖြစ်ပါတယ်အခုချိန်ကစပြီးသူ့အစိုးရကိုငကိုတိုင်းပြန်လဲဖွဲ့စည်းပြီးတော့သူလည်းတမရတောင်ဝန်းတွေကိုထမ်းဆောင်နေပြီဖြစ်တယ်လို့ကဖန်ဒိုကသတင်းတောက်တွေကိုဗုဒ္ဓနေ့မှာပြောလိုက်ပါတယ်စစ်ဆေးဆွေးနွေးမှုတွေလုပ်ဖို့အတွက်ဆီနီဂေါ၊တိုဂို၊ဘီနီ၊နိုင်ဂျီးရီးယားတမရတွေဘဂီနာဖာဆိုမြို့တော်ကိုတွားရောက်ခဲ့ပြီးတဲ့နောက်တမရအဆောင်တပ်ဖွဲ့တွေကသူတို့ရဲ့ငကိုမူလစစ်တမ်းရာကိုပြန်ကြောက်မှာဖြစ်တယ်လို့ဗုဒ္ဓနေ့စောပိုင်းကသဘောတူညီခဲ့ပါတယ်။အာဏာသိမ်းမှုကိုစန့်ကျင်တဲ့အနေနဲ့မြို့ရဲကိုဝင်လာကြတဲ့အစိုးရတပ်တွေကလည်းမြို့တော်အပြင်ဘက်မိုင်၄၀ကိုပြန်ဆုတ်ခွာပေးဖို့သဘောတူခဲ့ပါတယ်။ချိန်ထဲမှာပဲအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကလည်းအမေရိကန်နိုင်ငံသားတွေကိုဘဂီနာဖာဆိုနိုင်ငံတဲကနေထွက်ကြဖို့နဲ့အဲ့ဒီကိုမသွားဖို့အကြံပေးထားပါတယ်ခင်ဗျာ
။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမသိင်ခင်ထိုင်တဲ့ကိုရန်နိုင်တို့ကကြေညာပေးခဲ့တာပါ။အခုတစ်ခါတော့သတင်းဆောင်ပါတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုတလက်တင်ပြပေးပါမယ်။စစ်သားတွေအနေနဲ့မဲဆန္ဒပေးမယ်ဆိုရင်ကာကွယ်ရေးအမြင့်ရှိသူနဲ့တပ်မတော်နားလည်မှုရှိသူကိုအခြေခံထားစဉ်းစားကြဖို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမြောင်လန်ကပြောဆိုလိုက်ပါတယ်။ဒါပေမဲ့စစ်သားတွေအနေနဲ့ဘလို့ဖိအားပေးတိုက်တွန်းချက်တွေကြောင့်မှမဟုတ်ပဲမိမိတို့ရဲ့လွတ်လပ်စွာမဲပေးပိုင်ခွင့်ရှိတဲ့အတိုင်းလွတ်လွတ်လပ်လပ်မဲပေးကြပါလို့တိုက်ခန့်ပါတီနဲ့တိုင်းသားပါတီတွေဘက်ကတိုက်တွန်းထားပါတယ်။ကာကွယ်ရေးဦးစီးချုပ်ရဲ့တပ်မတော်သားတွေအပေါ်တိုက်တွန်းပြောဆိုမှုနဲ့ပတ်သက်ပြီးအမြင်သဘောထားတွေကိုမဆုမွန်ကဆက်ပြောပြပေးပါမယ်
။ဟုတ်ပါတယ်။တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမေအောင်လှိုင်ကစက်တင်ဘာလ22ရက်နေ့သူ့ရဲ့ကြားပီနယ်ခီးစဉ်အတွင်းမှာလွိုက်ကော်တက်နယ်ခမ်းမာမှာတက်မိသားစုတွေနဲ့တွေ့ဆုံတဲ့အချိန်2015ခုနှစ်နိုဝင်ဘာလ10ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲမှာလွှတ်တော်အရရအတွက်ဝင်ရောက်ရှင်ပြိုင်ကြမဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်များရွေးချယ်နိုင်ရေးတပ်မတော်သားတွေအနေနဲ့မဲဆန္ဒပေးတဲ့အခါတိုင်းပြည်အပေါ်မှာကောင်းအောင်လုပ်နိုင်မဲ့သူဒုတာဝင်အရေးသုံးပါးကိုထိမ့်သိမ်းဆောင်ရှောင်းနိုင်သူနိုင်ငံရေးအုပ်ချုပ်ရေးစီးပွားရေးကာကွယ်ရေးစတဲ့အမြင်လေးမြင်ရှိတဲ့သူနဲ့တက်မတော်အပေါ်မှာနားလည်မှုရှိသူတွေကိုအခြေခံထားစဉ်းစားရမယ်လို့တိုက်တွန်းပြောဆိုလိုက်ပါတယ်တက်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့တက်မိသားစုတွေအပေါ်ဒီလိုပြောဆိုချက်ဟာရွေးကောက်ပွဲဥပဒေကိုချိုးဖောက်ရာရောက်တယ်လို့အတိုက်ခံပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြောခွင့်ရတမရော်သားဟောင်းတူလည်းဖြစ်တဲ့လက်ရှိလွတ်တော်ကိုယ်စားလှယ်ဦးဝင်းထိန်ကပြောဆိုလိုက်ပါတယ
်။တကယ်ဆိုတော့သူပြောနေတာပြောနေတဲ့သဘောထားတာပေါ့ဗျာ။တကယ်တော့ဦးရရပြောခွင့်မရှိဘူး။သိကြတယ်အဲ့ဒါတော့။အခြားလူသားကျွန်တော်တို့ကဆိုရင်ကျွန်တော်တို့ဒီယူရိုပွဲနဲ့ပတ်သက်ပြီးတော့ဦးရချိုးတယ်ဆိုပြီးတော့အရင်ကမှသိကြတယ်။ကျွန်တော်တို့2000ရာပြည့်ရုပ်ကပဲတွေ့ကြရပြောမစင်းတော့တမရော်ကအောက်ပိုင်းတမူရီကတော့မင်းတို့ဘယ်လိုမဲသေးกว่าဆိုတာသူတွေအကုန်ပြောတာတော့သိကြပဲ။ဒါတစ်ချက်နောက်တစ်ချက်ကတော့1960မှာကျင်းပဘူးတဲ့အင်းအောင်ဆိုတဲ့ဒါမှမဲဆော်ရုံကအဲ့တော့ဦးနေဝင်ပေါ့ဒီဦးနေဝင်ကနေပြီးတော့မှတိုင်းပြည်တစ်ခုလုံးကိုရုပ်ပွဲမလုပ်ခင်တပတ်လုံးမှာတနင်္ဂနွေမှာရေဒီယိုနဲ့မိကုန်းမှာကျွန်တော်နားထောင်လိုက်ရတယ်တို့တက်မတော်ဟာတိုင်းပြည်တာဝန်ထမ်းဆောင်နေတယ်ပြည်ပေါ်ချင်အုပ်တွေကိုလေးစားတဲ့တက်မတော်နောက်ပြီးတော့မှရုပ်ပွဲလုပ်ပြီးတက်ကတမတ်မကြဖို့အတွက်တက်မတော်သားတွေကဘယ်ဥပမပါဘူးကြားနေရမယ်တမတ်မကြရမယ်ဆိုပြီးတော့ပြောခဲ့ဘူးတယ်အဲ့တော့ကျွန်တော်ငယ်သေးတော့ဟာတဲ့ဟုတ်ပါလားဒီလူဒီလိုရကောင်းနေပေါ့ဒါပေမဲ့နောက်ပိုင်းဒီကြည့်တယ်တမူရဲ့ပြတဲ့ခါကျတော့ဘာလို့ပြောလဲငါတို့ကတမျိုးလုပ်ခိုင်းတာကွာတဲ့အဲ့လိုပြောတယ်ဆိုတော့အခုလည်းတချို့ကြီးကအဲ့လိုပြောပြီးအောက်ကလူတွေလုခိုင်းတာလည်းတော့ကျွန်တော်လည်းမသိနိုင်ဘူးသူကလည်းပြီးတော့မှာပဲအတမတော်သားတွေကတော့ကျွန်တော်ပြောချင်တာသူတို့နိုင်ငံရေးပါတီတွေကိုလေးလာပါလူတွေကိုလေးလာပါသူတို့ကြက်ရကိုမဲထဲကိုရစီချင်ပါတယ်လို့တို့တို့လည်းနဲ့ကချင်ပြည်ရာဇဝင်ကျင်းပါတယ်လို့ကျွန်တော်ပြောချင်ပါ
တယ်။ကချင်ပြည်နယ်ဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဒေါက်တာမနမ်တူးဂျာကတော့တက်မတော်ကောင်ွယ်ရေးဦးစီးချုပ်အနေနဲ့နိုင်ငံအတွက်အရေးကြီးတဲ့အလှည့်ပြောင်းတစ်ခုဖြစ်တဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးသူ့ရဲ့တက်မတော်သားတွေကိုတက်မတော်ရဲ့အမြင်သဘောထားကိုထုတ်ဖော်ပြောဆိုလိုက်တာပဲဖြစ်တယ်လို့သုံးသပ်ပါတယ်
။အဲ့ဒါတော့တက်မတော်ဘက်ကအမြင်သဘောထားကိုပြောတာဖြစ်မှာပါ။အဲ့တော့တမတာတယောက်ဖြစ်ဖို့အရေးချင်းဆွေးနွေးမှာလည်းဒီနိုင်ငံရဲ့အမြင်အုပ်ချုပ်ရဲ့အမြင် လုံချုံရဲ့မြေပေါ်စားကြည့်ပြီးဒါရှိဖို့လိုတယ်ဆိုတော့ဒါရှိခဲ့ဖို့တယ်လေသဘောဥစ္စာချုပ်ကနေပြီးသဘောပေါ်မှာဒါဘလို့သဘောထားရှိရမယ်ဆိုတော့ထည့်သွင်းလိုက်တဲ့သဘောပေါ့နော
်တမတော်ကာကွယ်ရေးဦးစီးချုပ်အနေနဲ့ရွေးကောက်ပွဲကိုယ်စားလှယ်လောင်းဟာကာကွယ်ရေးအမြင်ရှိရမယ်လို့ပြောဆိုချက်ဟာနောင်လာမဲ့အုပ်ချုပ်သူအစိုးရတက်ဟာတမတော်ကိုနားလည်မဲ့သူဖြစ်စေခြင်းနဲ့သဘောထားဖြစ်နိုင်တယ်လို့ရှမ်းမြို့သားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရဦးဆိုင်ညွန့်လင်းကဆိုပါတယ
်ဒါသူကကာကွယ်ရေးဦးစီးချုပ်ဆိုတော့သူတက်တယ်ဆိုသူအကြံပြူတာပေါ့ဗျာသူကတော့ပြောမှာပဲသူတက်ကိုကောင်းအောင်လုပ်တဲ့လူသူဦးစားပေးအောင်အဲ့လူမျိုးဦးစားပေးရွေးဖို့တော့သူပြောမှာပါကျွန်တော်ရှမ်းပြည်ကိုဆိုလဲရှမ်းပါတီပဲမေးပေးပါလို့ပြောသလိုပဲပေါ့နော်သူလည်းအဲ့လိုပဲပြောတာဖြစ်မှာပါ
အတိုက်ခံပါတီ NLD အပါအဝင်တိုင်းရင်းသားပါတီတွေဘက်ကတော့မဲဆန္ဒရှင်တွေဖြစ်တဲ့တမတော်သားတွေအနေနဲ့မိသူတဦးတယောက်ဘဲအဖွဲ့အစည်းလူပုဂ္ဂိုလ်ရဲ့တိုက်တွန်းဖိအားပေးချက်မှမပါပဲမိမိတို့သဘောဆန္ဒရှိတဲ့အတိုင်းလွတ်လပ်စွာဆန္ဒထုတ်ပေါ်ပြီးမဲပေးကြစေခြင်းပါတယ်ဦးဆိုင်ညွန့်လင်ကလည်းတမတော်သားတွေဆန္ဒမဲကိုလွတ်လွတ်လပ်လပ်ဆုံးဖြတ်ပြီးတော့ပေးစေခြင်းသူပါ
ဒါတော့ပြလွတ်လွတ်လပ်လပ်တဲ့မဲပေးတဲ့လေချိုးဝဲမဲပေးစနစ်ဖြစ်တဲ့အတွက်အကူရဲ့လွတ်လပ်မှုကိုကျိုးဝတ်မဲ့ပေးတဲ့ကအကာအကွယ်ပေးပါတယ်ဆိုတော့ကိုယ့်ရဲ့သဘောသာသာအမှန်တိုင်းနဲ့ပေးတဲ့လေဆိုတော့ဖြစ်ပါတယ
်ဒေါက်တာတူးကြကလည်းတက်မတော်သားတွေကိုအခုလိုတိုက်တွန်းပါတယ
်မှန်ကတော့အခုကဒီမိုကရေစီခေတ်ရောက်လာပြီဆိုတော့မဲပေးနိုင်တဲ့လူတိုင်းလူတိုင်းပေါ့မဲဆန္ဒရှင်တိုင်းကဒီမိုကရေစီပေါ်မှာချက်ခံပြီးမဲပေးတာအကောင်းဆုံးပါပဲအခုသဘောထားနဲ့ကိုယ်စစ်ပိုင်းချပြီးတော့မှလွတ်မဲပေးနိုင်ဖို့ဆိုတော့ဒါရှိသင့်ရှိတတ်တဲ့အရာတစ်ခုပါ
တက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ဘက်ကတက်မတော်သားတွေအနေနဲ့ရွေးကောက်ပွဲမှာဆန္ဒမဲပေးဖို့အရေးစင်းသားမဲ့ထဲမှာနိုင်ငံအုပ်ချုပ်ရေးကိုတာဝန်ယူမဲ့အစင်းစင်သောပုဂ္ဂိုလ်များအနေနဲ့တန်လျာရှင်းရှင်းနဲ့လုံနိုင်မဲ့သူဖြစ်ဖို့လိုကြောင်းနဲ့ဒါကြောင့်အသေးချာစဉ်းစားပြီးမှတိုင်းပြည်ပေါ်မှာစိတ်ကောင်းစေတနာကောင်းနဲ့လှုပ်ဆောင်မဲ့ပုဂ္ဂိုလ်မျိုးကိုရွေးချယ်ဖို့လိုတယ်ဆိုတာကိုလည်းထည့်သွင်းပြောကြားခဲ့ပါသေးတယ်ရှင
်ကာကွယ်ရေးဦးစီးချုပ်ရဲ့တက်မတော်သားတွေအပေါ်တိုက်တွန်းပြောဆိုမှုနဲ့ပတ်သက်လို့အမြင်သဘောထားတွေကိုမဆုမွန်ကစူးစီးတင်ပြခဲ့တာဖြစ်ပါတယ်ရှင်ရွေးကောက်ပွဲနဲ့ပတ်သက်တဲ့နောက်သတင်းတစ်ပုဒ်ကိုလည်းနားဆင်ရမှာပါရွေးကောက်ပွဲအွန်လိုင်းရေးအတွက်နိုင်ငံရေးပါတီတွေစီယုံရေးဆင်းနေချိန်မှာပဲအတိုက်ခံပါတီ NLD ကိုတိုက်ခိုက်တဲ့စာတွေကိုလူအုပ်စုတွေနဲ့ဖြန့်ဝေလှုပ်ရှားမှုတွေလှုပ်လာနေတယ်လို့ NLD တာဝန်ရှိသူတွေကပြောပါတယ်ဒီလိုနှောက်ယှက်လာမှုတွေအတွက်သက်ဆိုင်ရာတာဝန်ရှိသူတွေကိုအရေးယူမှုလှုပ်ပေးဖို့တိုင်ကြားထားပေမဲ့အရေးယူမှုရှိသေးပါဘူးရွေးကောက်ပွဲကော်မရှင်ဘက်ကတော့နိုင်ငံရေးပါတီတွေဘက်ကပါတီတွေစောင့်ထိုင်ရမယ့်မူကျင့်ဝတ်တွေကိုဖောက်ဖျက်တယ်လို့အကြောင်းကြားလာရင်အရေးယူဆောင်ရွက်ပေးမယ်လို့ဆိုထားပါတယ်အသေးစိတ်ကတော့မဆုမွန်ကပဲဆက်လက်ပြောပြပေးပါမယ်ရှင်
ဟုတ်ပါတယ်အခုဆိုရင်2015နိုဝင်ဘာလ10ရက်နေ့မှာကျင်းပတော့မယ့်ရွေးကောက်ပွဲအတွက်ပါဝင်ရှင်ပြိုင်ကြမယ့်နိုင်ငံရေးပါတီတွေဘက်ကစက်တင်ဘာလ10ရက်နေ့ကနေစပြီးတော့ရပ်ပေါင်း60အတွင်းမဲဆွယ်စည်းရုံးမှုတွေစတင်လှုပ်ရှားနေကြခြင်းဖြစ်ပါတယ်ဒီလိုအချိန်မှာအတိုက်ခံပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့မဲဆွယ်စည်းရုံးရေးခီးစဉ်တချို့မှာအဖွဲ့ချုပ်ကိုဆန့်ကျင်တဲ့ကန့်ကွက်လှုပ်ရှားမှုတချို့ကိုလှုပ်ရှားလာတာတွေရှိတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရဦးညံဝင်းက VOA ကိုပြောပါတယ်
ကျွန်တော်တို့စီမှာတော့အနှောင့်အယှက်ရှိတယ်။အန်တီဆန်ကြီးတွေစာရွက်တွေဝေတယ်။နောက်မဘာသာလို့နာမည်တက်ထားတဲ့စာရွက်တွေဝေတယ်။အဲ့ဒါမျိုးတွေကအဲ့လိုဖွဲ့ချုပ်ဆန့်ကျင်တဲ့စာရွက်စာရမ်းမျိုးတွေပေါ့။အဲ့ဒါမျိုးတွေဝေတာတော့တွေ့တယ်။အဲ့တော့ကျွန်တော်တို့ကကိုယ်နီးကိုယ်ဟာနဲ့ပဲဒီဟာတွေမရှိအောင်လုံညုံရင်းကိုကိုယ်လုံညုံရင်းကိုပို့ပြီးတော့စဉ်စဉ်ပြန်ကင်တွယ်ရမှာ။
မဲဆွယ်စည်းရုံးရေးကာလအတွင်းမှာအခုလိုကြုံလာရနိုင်ခြေရှိတဲ့နှောက်ယှက်မှုတွေနဲ့ပတ်သက်ပြီးတာဝန်ရှိတဲ့သူတွေဘက်ကကြိုတင်ပြင်ဆင်မှုတွေနဲ့ထိရောက်တဲ့အရေးယူဖြေရှင်းပေးနိုင်ခြင်းမရှိဘူးဖြစ်နေတယ်လို့လည်းရွေးကောက်ပွဲလေလာသုံးသက်သူဦးစီသူအောင်မြင့်ကပြောပါတယ
်။အဓိကကတော့ဗာပြဿနာနဲ့ကြုံရလဲဆိုတော့ဟိုပါတီတွေကမဟုတ်တဲ့အခြားသောအဖွဲ့အစည်းအမျိုးမျိုးဟိုဘာသာရေးဆိုင်ရာအဖွဲ့အစည်းတွေလူမှုရေးဆိုင်ရာအဖွဲ့အစည်းတွေနောက်တပီးပုဂ္ဂလတွေနောက်လူအုပ်အစုတွေကနေပြီးတော့မှတရားမဝင်စာရွက်စာတမ်းတွေဖြန့်ဝေတာတွေနောက်ပြီးတော့မှမှန်ကန်တဲ့ဆိုင်းဘုတ်တွေပါတွေအဲ့ဒါထောင်ပြီးတော့မှဟိုဆန္ဒပြတာတွေဒီအော်ဟစ်တာတွေချင်းတွေပါတွေဖွင့်ပြီးတော့မှဟိုနှောက်ယှက်တာတွေအဲ့ဒီဟာမျိုးတွေကတော့အဓိကကြုံရတယ်အဲ့လိုကြုံတဲ့အခါကျတော့ကော်မရှင်ကိုသွားတိုင်လိုက်ရင်တော့ကော်မရှင်ကသူတို့အမြဲပြောလို့ပြောထားရှိတာဒါသူတို့နဲ့မဆိုင်ဘူးလို့ပြောတယ်ဒါနိုင်ငံရေးပါတီတွေမဟုတ်တဲ့အခါကျတော့ဆိုတော့အာဏာပိုင်အဖွဲ့ကြီးတွေကလည်းဟိုလာတိုင်မှာပါညာဆိုရင်တချို့နေရာတွေမှာတော့အမှုဖွင့်ပေးလိုက်တာတော့ရှိတယ်ဥပမာ ARV တိုင်းမှာဆိုရင် NLD ဘက်ကနေပြီးတော့မှဒါကိုအမှုတော့ဖွင့်ထားတယ်အမှုတော့ဖွင့်ထားတယ်ဒ ဒါပေမဲ့လက်တွေ့ဒီနေ့ကာလဆိုတော့ကြာပြီအခုရွေးကောက်ပွဲဆိုလဲရက်90တောင်မကျန်တော့ဘူးဒီလိုနှောက်ရက်တာတွေဘာတွေနဲ့ပတ်သက်ပြီးတော့မှသိရသားကြီးနဲ့ပေါ့နော်တက်ဆိုင်ရာအာဏာပိုင်တွေကတိတိယယောက်အေးယူတာ၊ကင်တွေတာ၊တားမြစ်တာဘာညာဒါတွေလုတ်ကင်ပေးတာမရှိတဲ့အခါကျတော့ရွေးကောက်ပွဲနီးပါးစီဒါနဲ့ပတ်သက်ပြီးတော့ပြဿနာတွေပေါ်ဖို့အတွက်လမ်းစာတွေပို့ပြီးတော့ရှိလာတယ်လေပဲလို့ဟိုသုံးသပ်လို့ရတာပေါ့
ဒေါံဆန်းစုကြည်ဟာမကြခင်မှာရခိုင်ပြည်နယ်ဘက်ကိုလည်းစီယုံရခီးသွားဖို့ရှိနေပါတယ်ရခိုင်ပြည်နယ်ဟာဘာသာရေးလူမျိုးရေးအသွင်ဆောင်အကြမ်းဖက်ပဋိပက္ခတွေဖြစ်ပွားခဲ့တဲ့နေရာပါဒေါံဆန်းစုကြည်လာရောက်ခဲ့ရင်ဆန္ဒပြကန့်ကွက်မှုတွေနဲ့ကြုံလာရနိုင်ခြေရှိတယ်လို့လည်းမှန်းဆမှုတွေရှိတယ်လို့သူ့ရဲ့လုံခြုံရေးအတွက်လည်းစိုးရိမ်မှုတွေရှိနေတာပါမောင်နှော့ခရိုင်ရွေးကောက်ပွဲကော်မရှင်ကတာဝန်ခံအရာရှိဦးစန်းဝင်းထွန်းကမဲဆွယ်စီယုံရကာလတွေအတွင်းမှာအခုချိန်ထိနိုင်ငံရေးပါတီတွေဘက်ကတိုင်ကြားလာတာမျိုးမရှိပေမဲ့လို့ကော်မရှင်ဘက်ကလည်းစောင့်ကြည့်နေပြီးတိုင်ကြားလာရင်အရေးယူဆောင်ရွက်ပေးမှာဖြစ်တယ်လို့ဆိုပါတယ်
။ဟုတ်ကဲ့ကော်မရှင်ကစောင့်ကြည့်တယ်ဆိုတာနိုင်ငံရေးပါတီချင်းချင်းထိန်းသိမ်းနေစနစ်နဲ့ပါတီချင်းချင်းထိန်းကြောင်းပြီးတော့သူတို့အဲဒီကော့ကွန်ထရက်ကိုဖောက်ပြမှုရှိလားမရှိလားဒါမျိုးတွေပါတီချင်းချင်းထိန်းကြောင်းမကြည့်ရှုပါလေကြာ။စနစ်စည်းကနေမကန့်ညီဆိုလို့ရှင်ကျွန်တော်တို့ဒီတိုင်တန်းနဲ့ထိန်းကြရင်တော့ကျွန်တော်တို့ကကိုကော်မရှင်ဖွဲ့ခွဲနေနဲ့ဆုံးဖြတ်လို့ရရင်ဆုံးဖြတ်ပြီးတော့အငင်းဘွားမှုပြင်ရှင်းပေးမှာပေါ့ကိုအနေနဲ့ဆုံးဖြတ်လို့ရရင်တော့ကော်မရှင်ဖွဲ့အစစ်အစစ်ကိုတင်ပြပြီးတော့ဆောင်ရမှာပေါ့
ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဘက်ကတော့မဲဆွယ်စည်းဝေးကာလမတိုင်ခင်ကာလတွေမှာနိုင်ငံရေးပါတီတွေနဲ့နောက်ဆုံးတွေ့ဆုံဆွေးနွေးခဲ့ချိန်စက်တင်ဘာလ10ရက်နေ့ကနေစလို့နိုင်ငံရေးပါတီတွေနဲ့လွတ်တော်ကိုယ်စားလှယ်လောင်းနေအနေနဲ့မဲဆွယ်စီယုံကြတဲ့အခါလိုက်နာကျင့်သုံးရမယ်ကျင့်ဝတ်နဲ့အညီလိုက်နာဆောင်ရွက်ခြင်းရှိမရှိကိုစောင့်ကြည့်မှုတွေပြုလုပ်ဖို့နဲ့တကယ်လို့ကျင့်ဝတ်နဲ့မညီဘူးလို့တိုင်ကြားလာရင်ညှိနှိုင်းဖြေရှင်းဆောင်ရွက်ပေးမယ်စောင့်ကြည့်ကော်မတီကဖြည့်ရှင်းပေးမှာဖြစ်ပြီးဒါမှမဟုတ်ရင်တော့ဒါမှမရရင်တော့စစ်ဆက်ညှိနှိုင်းရေးကော်မတီကိုတင်ပြပြီးအဲ့ဒီအထိမှဖြည့်ရှင်းလို့မရခဲ့ရင်တော့ရွေးကောက်ပွဲဆိုင်ရာလုံခြုံရေးကော်မတီကဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်ဆိုတာကိုပြောဆိုထားပါတယ်ရှင်
မဆူမွန်ပြောပြခဲ့ပါဒါပါတော်ရရှင်များရှင်ရင်ဆွတ်ဆွေဆွေရလက်ထက်ကစီးပွားရေးဒဏ်ခပိတ်ဆို့မှုတွေကိုဥသိမ့်စိန်ဆွေရလက်ထက်မှာပြန်ပြီးရှော့ပေါပေးခဲ့တာကြောင့်ပြည်ပရေးနှမြုံနယ်သူတွေအနေနဲ့မြန်မာနိုင်ငံအတွင်းဝင်ရောက်လာနေကြပါတယ်စိုက်ပျိုးရေးလုပ်ငန်းနဲ့သဘာဝတန်ရာစာရတွေထုတ်ယူသုံးစွဲတဲ့မြန်မာနိုင်ငံအဖို့ဆက်မှုလုပ်ငန်းနိုင်ငံအဖြစ်ပြောင်းလဲဖို့ကြိုးစားလာနေတာပါ AFP သတင်းပေါ်ခြေခံပြီးတော့နန်းလောင်ကပြောပြပေးပါမယ်ရှင
်ကမ္ဘာ့ဘဏ်ကနေမြန်မာနိုင်ငံကိုစီးပွားရေးတိုးတက်မှုအမြန်ဆုံးအဆင့်၄ရှိတဲ့နိုင်ငံစီးရင်ထဲထည့်သွင်းလိုက်တာကြောင့်မြန်မာဟာရှေ့အနာဂတ်ကောင်းတဲ့နိုင်ငံဖြစ်လာပါတယ်တရုတ်နဲ့အိန္ဒိယနိုင်ငံကြားမှာရှိတဲ့လူဦးရေ50တန်းရှိတဲ့မြန်မာဟာဈေးသက်သာတဲ့အလုပ်သမားတွေရှိနေတယ်လို့အလားအလာရှိတဲ့သုံးဆွဲသူတွေလည်းဖြစ်လာနေပါတယ်မြန်မာအထည်ချုပ်လုပ်ငန်းတွေလည်းခက်မြန်မြန်တိုးလာနေတာပါမြန်မာအထည်ချုပ်လုပ်ငန်းအဖွဲ့အစည်းမြန်မာ Garment Manufacturers Association ရဲ့အဆိုအရမြန်မာအထည်ချုပ်ပို့ကုန်ကနေအမေရိကန်ဒေါ်လာ 1.5 ဘီလီယံရခဲ့ပြီးဒါဟာတနိုင်ကလုံးပြည်ပတင်ပို့ကုန်ရဲ့ဆက်လက်ရခိုင်နှုန်းဖြစ်တယ်လို့လည်းဆိုရတယ်။ဒါပေမဲ့လည်းဒေတာရင်းကကမ္ဘောဒီးယား၊ဗီယက်နမ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေနဲ့ရှင်ပြိုင်ဖို့ဆိုရင်မြန်မာနိုင်ငံအဖို့ခက်မြန်မြန်တိုးတက်ဖို့လိုပါတယ်။မြန်မာလူဦးရေရဲ့60%ကနေ90%ရခိုင်နှုန်းလောက်ကစီးပွားရေးလုပ်ငန်းလုပ်ကိုင်နေကြဆဲပါ။အရာရီတိုင်းထဲမှာရေလွှမ်းမိုးခံလိုက်ရတာကြောင့်ရန်ကုန်ဖက်ကိုလာပြီးအလုပ်လုပ်ပြီးတော့တခြားအလုပ်သမားအယောက်နေရာနဲ့အတူအလုပ်ဖြုတ်ခံလိုက်ရတဲ့မဟေမာဆန်းကအခုလိုပြောပါရယ်
။မြန်ဆူကလည်းအဲ့လိုမျိုးပဲလာလုပ်ကြလုပ်ငန်းတိုင်းနဲ့အဆင်မပြေကြတော့လေတို့ချမ်းတို့အဲ့လိုမျိုးလုပ်တာလုပ်ငန်းတွေချော်တော့အဆင်မပြေကြဘူးမပြေကြတော့ရန်ကုန်မဲ့တက်လာကြတယ်။အရာရီတိုင်းမှာနေရတော့ကောင်းတာပေါ့။ဒါမဲ့ဒီမှာပတ်စံရှာတဲ့အတွက်အဲ့ကြောင့်ဒီမှာအတွေ့အကြုံလည်းရှာတဲ့အနေနဲ့
နာမည်ကြီးကုမ္ပဏီတွေဖြစ်တဲ့ H&M နဲ့ Capital လိုတစိုက်တွေကလည်းမြန်မာနိုင်ငံကိုစိတ်ဝင်စားနေကြပါတယ်။ဂျပန်တို့ပါဝင်ရင်းနှီးထားတဲ့သီလဝါစိတ်ကမ်းကြောင့်လည်းဒီနှစ်အတွင်းမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုကအမေရိကန်ဒေါ်လာ10ဘီလီယံရှိခဲ့ပြီးဒါဟာမြန်မာအစိုးရခန့်မှန်းထားတာထက်နှစ်ဆဖြစ်ပါတယ်။တစ်ချိန်တည်းမှာပဲမြန်မာအစိုးရကမကြခင်ကပဲအနှိမ့်ဆုံးအလုပ်သမားလစာကိုတစ်ရက်3600ကျပ်သတ်မှတ်လိုက်တာကြောင့်စီးပွားရေးလုပ်ငန်းတချို့ပိတ်သိမ်းပြီးပြန်သွားကြတာကြောင့်အလုပ်သမားအတော်များများလည်းအလုပ်လက်မဲ့ဖြစ်ခဲ့ရတာပါတချို့ဆက်ယုံကလည်းအလုပ်သမားတွေကိုအချိန်ပိုကြီးမပေးတာတော်လာရေးတွေစီစဉ်မပေးတော့တာကြောင့်အလုပ်သမားတွေအဆင်မပြေဖြစ်ကြရသလိုအလုပ်သမားထောင်ကျော်လည်းအလုပ်ဖြုတ်ခံလိုက်ရပါတယ်အလုပ်သမားရေးတက်ကြွလို့ရှာသူစာယူမောင်ကအခုလိုပြောပါတယ
်နော်သူတို့ကနေပြီးတော့ဟိုပြောလိုက်ရင်ငြိမ်နေတဲ့လူတွေကိုပဲသူတို့ကပို့ပြီးတော့လိုချင်တယ်အဲ့လိုမျိုးဥပဒေကိုနားလည်တာလေလူတွေနောက်တော့ပညာတတ်တဲ့လူတွေဆိုရင်လည်းသူကတိုက်မထားရှင်ဘူ
းနိုင်ငံရေးတည်ငြိမ်မှုမရှိသေးတာလျှက်စင်ပြီးမမှန်တာဆက်သွယ်ရေးအဆင်မပြေတာအခြေခံအဆောက်အအုံအားနည်းတာနဲ့အကျင့်ပြတ်ချစားမှုတွေကြောင့်လည်းမြန်မာနိုင်ငံထဲကိုစီးပွားရေးရင်းနှီးမြှုပ်နှံသူတွေထင်သလောက်ဝင်မလာပါဘူးမြန်မာထုတ်ကုန်လုပ်ငန်းကလည်းတိုင်းပြည်စီးပွားရေးရဲ့30ရာခိုင်နှုန်းအထိတက်လာဖို့မြင်တဲ့အကြောင်းမြန်မာစီးပွားရေးကျွမ်းကျင်သူစင်ထာနယ်က AFP သတင်းဌာနကိုပြောပါရယ် NLD အနေနဲ့မြန်မာနိုင်ငံကိုစီးပွားရေးအလားအလာကောင်းတဲ့နိုင်ငံတစ်နိုင်ငံဖြစ်လာဖို့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့ဆိုင်တဲ့ policy တွေကိုလုံလုံလောက်လောက်ကျင့်သုံးဖို့သူ့အနေနဲ့တိတ်ကိုမျှော်လင့်ထားတယ်လို့သူကပြောပါတယ်။အနောက်နိုင်ငံအတော်များများကမြန်မာပြုပြင်ပြောင်းလဲရေးကိုကြိုဆိုခဲ့ကြသလိုပိုကောင်းတဲ့အလုပ်သမားအခွင့်အရေးတွေရဖို့သတင်းမီဒီယာလွတ်လပ်ခွင့်အပြည့်ရဖို့ကိုလည်းတောင်းဆိုနေကြပါတယ်။ကမ္ဘာဖွံ့ဖြိုးတိုးတက်တဲ့နိုင်ငံစီးရင်ရဲ့အောက်ဆုံးအဆင့်မှာရှိနေတဲ့မြန်မာနိုင်ငံအဖို့တိုးတက်တဲ့နိုင်ငံတစ်ခုဖြစ်လာဖို့အတွက်ကတော့လာမယ့်နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲရလပေါ်မှာအဓိကမူတည်နေပါရဲ့ရှင်
။မြန်မာနိုင်ငံစီးပွားရေးလုပ်ငန်းပြောင်းလဲဖို့ကြိုးစားလှုပ်ဆောင်နေကြတဲ့အကြောင်းကိုနန်းလောင်ကပြောပြပေးခဲ့တာပါရှင်။အမျိုးသမီးတွေပေါ်အကြမ်းဖက်မှုအထူးသဖြင့်လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေနဲ့ပတ်သက်လို့အစိုးရရဲ့တာဝန်ယူမှုအပိုင်းမှာအားနည်းမှုတွေရှိနေသေးတယ်လို့အမျိုးသမီးရေးဆောင်ရွက်နေသူတွေကပြောလိုက်ပါတယ်။ရန်ကုန်ကအမျိုးသမီးနိုင်ငံရေးအကျဉ်းသူတွေကရင်နဲ့ကချင်ပြည်နယ်မှာရှိတဲ့ပဋိပက္ခဒေသမှာကြီးပြင်းခဲ့တဲ့အမျိုးသမီး29ဦးရဲ့အကြောင်းအရာတွေကိုစုစည်းတင်ပြထားပြီးတော့ဖွင့်နေသောသစ်တာဆိုပြီးအမျိုးသမီးအဖွဲ့တွေကအမည်ပေးထားတဲ့အစီရင်ခံစာတစ်စောင်ကိုအမျိုးသမီးအဖွဲ့၃ဖွဲ့ကနေပြီးတော့ပူးပေါင်းပြီးထုတ်ပြန်လိုက်ပါတယ်။အမျိုးသမီးတွေအရေးနဲ့ဆိုင်တဲ့အစီရင်ခံစာအကြောင်းကိုတော့ကိုစီသူကပြောပြပေးပါမယ်ရှင်
။ပြည်ပခောက်တွေကြုံတွေ့ရတဲ့အခါမှာများသောအားဖြင့်အမျိုးသမီးတွေကအကြမ်းဖက်မှုခံခဲ့ရပြီးမယ်။အမှန်တကယ်ပြစ်မှုကျူးလွန်တဲ့သူတွေကဒီကနေ့ထိလွတ်မြောက်နေစေဖြစ်တာကြောင့်ဒီအစီရင်ခံစာကိုအာရှတရားနှတ်တမှုနဲ့ခွင့်အမျှဆိုင်ရာအဖွဲ့ကချင်မျိုးသမီးအစည်းအရုံးထိုင်းနိုင်ငံ KWAD ကရင်မျိုးသမီးစွမ်းရည်မြင့်တင်ရေးအဖွဲ့ KWEG နဲ့မျိုးသမီးအဖွဲ့များကွန်ရက်မြန်မာ WON တို့ပူးတွဲပြီးတော့ထုတ်ပြန်လိုက်တာပ
ါဒီ report ကိုထုတ်လို့ရတဲ့အဓိကရည်ရွယ်ချက်ကပေါ့နော်ဒီကျမတို့အကြမ်းဖက်မှုတွေဖြစ်တဲ့အခါမှာတကယ်ကိုကျူးလွန်တဲ့သူတွေကလွတ်မြောက်နေတယ်ဆိုတော့ကျူးလွန်တဲ့သူတွေခံစားရတဲ့သူတွေကခံနေရတယ်သူတို့ဘဝတွေကလူတိုင်းကသူတို့မေ့ကြံထားခဲ့ကြတယ်ဆိုတော့သူတို့ရဲ့အတန်လေးတွေထွက်လာပြီးတော့သူတို့လည်းပြောင်းလဲမှုအခြေအနေပေါ့နော်နိုင်ငံတစ်ခုရဲ့ပြောင်းလဲမှုကသူတို့ကိုယ်တိုင်လည်းပါဝင်နိုင်ခွင့်တွေသူတို့စီမှာစွမ်းအားလည်းရှိတယ်ဆိုတာကိုဖော်ထုတ်ဖို့လည်းဖြစ်ပါတယ်ဖြစ်ပြနေတာကိုလည်းသိဖို့လည်းဖြစ်ပါတယ
်ပွင့်နေသောတစ်တားလို့အမည်ပေးထားတဲ့ဒီအစဉ်ခန်းစာမှာရန်ကုန်ကနိုင်ငံရေးအကျဉ်းသူတွေကရင်နဲ့ကချင်ပြည်နယ်မှာရှိတဲ့ပြည်ပခဒေသတွေမှာကြီးပြင်းခဲ့တဲ့အမျိုးသမီး29ယောက်ရဲ့ခက်ခဲကြမ်းတမ်းမှုတွေကိုစူးစီးတင်ပြထားတာပါမျိုးသမီးတွေပေါ်လိင်ပိုင်းဆိုင်ရာကြမ်းဖက်မှုတွေကိုဆိုရရဲ့တာဝန်ယူမှုအပိုင်းမှာအားနည်းမှုတွေရှိနေသေးတယ်လို့ကချင်မျိုးသမီးအစည်းအရုံးကမတ်မိုင်ဂျာကပြောပါတယ်
ကျမတို့နိုင်ငံမှာတော့ပေါ့နော်အစိုးရရဲ့တာဝန်ယူမှုအပိုင်းမှာတော့တတော်ကိုအားနည်းနေသေးတယ်အောင်တွေ့ရတယ်ဆိုတော့ဒီနေ့ကျမတို့ဒီလူကုန်ကူးမှုနဲ့ပတ်သက်တဲ့ခံရတဲ့အမျိုးသမီးတွေကိုပြန်ပြီးတော့ပို့ဆောင်တာတွေတော့ပို့ဆောင်တာခဲဒီပေါ့နော်ပြုစုဆောင်လျှောက်တာတွေတချို့အနေအချင်းလေးတော့ရှိပါတယ်မရှိလုံးဝမရှိတော့မဟုတ်ဘူးလေဒါကတော့လူကုန်ကူးမှုနဲ့ပတ်သက်တာပေါ့နော်ဒါပေမဲ့ဒီလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုနဲ့ပတ်သက်ပြီးတော့ဟောတော့လုံးဝကိုကျမတို့နိုင်ငံမှာကာကွယ်စောင့်ရှောက်မှုလည်းမရှိဘူးလုံခြုံမှုလည်းမရှိနေသေးတဲ့အခြေအနေဖြစ်ပါတယ
်မြန်မာဆိုရအနေနဲ့အမျိုးသမီးတွေကိုအကြမ်းဖက်မှုပပျောက်ရေးအတွက် VAW နဲ့စီတော်လို့ခေါ်တဲ့အမျိုးသမီးများပေါ်ပုံစံမျိုးမျိုးနဲ့အကြမ်းဖက်မှုပပျောက်ရေးသဘောတူစာချုပ်စတဲ့နိုင်ငံတကာစာချုပ်တွေချုပ်ဆိုထားပေမဲ့လည်းစာချုပ်တွေပေါ်မှာလည်းမဟုတ်ပဲနဲ့လက်တွေ့လှုပ်ဆောင်မှုတွေဆောင်ရွက်တင်တယ်လို့မျိုးသမီးအဖွဲ့တွေကတိုက်တွန်းကြပါတယ်မျိုးသမီးတွေပေါ်အကြမ်းဖက်မှုတွေခွဲခြားဆက်ဆံမှုတွေကိုတွန်းလှန်ဖို့လိုတယ်လို့မျိုးသမီးအဖွဲ့များကွန်ရက်ကမခင်လေးကတိုက်တွန်းပါတယ
်။တိုင်းနာဒေသပဲဖြစ်ဖြစ်မြို့ပေါ်ပဲဖြစ်ဖြစ်ဒေသပဲဖြစ်ဖြစ်ကျမတို့ပြည်နယ်ဆွတ်ချက်ခံရတဲ့အာဏာရှင်စနစ်ကိုအကြီးစားပဲဖြစ်ဖြစ်အသေးစားပဲဖြစ်ဖြစ်ပျောက်သွားအောင်နောက်ထပ်ဒလန်မထူလိုက်အောင်ကျမတို့နိုင်ငံရေးစနစ်ပြောင်းဖို့လိုပါတယ်။နိုင်ငံရေးစနစ်ပြောင်းဖို့ကျမတို့ကောင်းမွန်မှာပါဆိုရင်မကောင်းနိုင်ပါဘူး။ဒါပေမဲ့ကျမတို့ပြောင်းဦးနေချိုးမိုးပြီးတော့ချက်ချက်ဒလန်စာဖြစ်တဲ့ဒီစနစ်တွေနဲ့ကျမတို့စနစ်တွေကိုကျင့်သုံးမယ်ဆိုရင်တော့ခုနလိုမျိုးမတရားတစ်ခင်ခံရတဲ့အားတွေကလုံးဝမပြတ်မပပျောက်သွားတာဆိုတာတစ်ဖြည်းဖြည်းနဲ့ရုံနေသွားမယ်လို့ထင်ပါတယ်
။ဒီစင်ခန်းစာမှာရန်ကုန်ကအမျိုးသမီးနိုင်ငံရေးကျင်းသားဟောင်း10ယောက်ကရင်မျိုးသမီး10ယောက်နဲ့ကချင်မျိုးသမီး9ယောက်တို့ရဲ့အခက်အခဲတွေကိုဖော်ပြထားတာပါ။ဒီစင်ခန်းစာကိုနှစ်နှစ်အချိန်ယူရေးဆွဲခဲ့တာလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာနှစ်ပေါင်း60ကျော်ပြည်ရင်းပြည်ပခါကြောင့်မျိုးသမီးတွေကြမ်းဖက်မှုအများဆုံးကြုံတွေ့ခဲ့ရတယ်လို့လည်းဒီစင်ခန်းစာမှာဖော်ပြထားပါတယ်ခင်ဗျာ။
လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးအစိုးရရဲ့တာဝန်ယူမှုအားနည်းနေတယ်လို့အမျိုးသမီးရေးဆောင်ရွက်နေသူတွေပြောတဲ့အကြောင်းကိုကိုစီသူကပြောပြခဲ့တာဖြစ်ပါတယ်ရှင်။ဒီညသတင်းဆောင်ပါတွေကတော့ဒီလောက်ပါပဲရှင်။ VOA ရဲ့စက်တင်ဘာလ15ရက်ဗုဒ္ဓနေ့ညနေခင်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိဒီချိန် နေ့လယ်12နာရီကနေနေ့ခင်း1နာရီအထိအချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VO American သင်္ကန်း2015ခုနှစ်စက်တင်ဘာလ23ရက်ဗုဒ္ဓနေ့ညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းတိုမီတာ25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးမှာပါဒီကနေ့နားဆင်ရမယ့်အစီအစဉ်တွေထဲမှာတော့
Well you know the ethnic problem predates the military rule
အပြည့်စုံကိုတော့နောက်ပိုင်းမှာနားဆင်ရမှာပါဒီပတ်မြန်မာမီဒီယာမြင်ကွင်းမှာတော့ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေအကြောင်းကာကွယ်ရေးဦးစီးချုပ်နဲ့မီဒီယာတွေတွေ့ဆုံခဲ့တဲ့သတင်းနဲ့မဘာသာတွေဘာတွေလှုပ်ဆောင်နေကြတယ်လဲဆိုတဲ့အကြောင်းတွေကိုတင်ပြပေးပါမှာမအိမ်ခိုင်ဦးရေးသားထားတာကိုကိုဦးစံမိုးဝေကကူညီတင်ဆက်ထားတာကိုနားဆင်ရမှာဖြစ်ပါတယ်
ဒီမှာမြန်မာမီဒီယာမြင်ကွင်းမှာတော့ရက်90တာလူတော့တဲ့အထွေထွေရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းတွေကမြန်မာမီဒီယာပေါ်မှာပုံမိုးပြီးတော့လွှမ်းမိုးနေရာယူလာတဲ့အကြောင်း NLD ပါတီရဲ့ရွေးကောက်ပွဲမဲဆွယ်ဟောပြောမှုမြန်မာရုပ်မြင်သံကြားကနေထုတ်လွှင့်သွားတဲ့သတင်းမျိုးဆောင်ဥပဒေလိုအများကခေါ်နေကြတဲ့တလင်တမရစနစ်နဲ့တခြားသောဥပဒေ၃ခုကိုမကြသေးမီကအတည်ပြုခဲ့ပြီးတဲ့နောက်မျိုးဘာသာသာသနာစောင့်ရှောက်ထိန်းသိမ်းရေးအဖွဲ့ဝင်တွေကမြန်မာနိုင်ငံဒေသတချို့မှာအောင်ပွဲခံလှည့်လည်အင်အားပြနေတဲ့အကြောင်းသတင်းမီဒီယာတွေပေါ်မှာမြင်တွေ့နေရတဲ့အကြောင်းတွေကိုတင်ပြသွားမှာဖြစ်ပါတယ်ပထမဆုံးအနေနဲ့ရွေးကောက်ပွဲနီးလာတာနဲ့အမျှရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းတွေသတင်းမီဒီယာစာမျက်နှာတွေပေါ်မှာပို့ပြီးတော့တွေ့လာရပါတယ်ရွေးကောက်ပွဲအတွက်ဘလို့မဲဆွယ်ကြသလဲဘေးရင်ရရာတုံးတဲ့ကိုစလေလောင်းနေရဲ့အကြောင်းစတာတွေကိုပြည်တွင်းမီဒီယာတွေတမကနိုင်ငံတကာမီဒီယာတွေမှာပါမြင်တွေ့ဖတ်ရှုနေရပါတယ်ဘေးရင်နှစ်ခတ်ဆရာများရဲ့မြန်မာနိုင်ငံရွေးကောက်ပွဲအလားအလာနဲ့ပတ်သက်ပြီးတော့ဟော်ကင်ထုတ်တာမျိုးတွေရှိသလိုတချို့ကိုစလေလောင်းတွေကဘေးရင်ရရာယုံကြည်မှုရှိပြီးတော့ဘေးရင်နက်ခတ်ဆရာလေးရှိကိုချင်းကတ်တဲ့သတင်းမျိုးတွေလည်းဖတ်ရှုနေရပါတယ်စက်တင်ဘာလ10ရက်နေ့ကစတင်လိုက်တဲ့ရက်ပေါင်း60မဲဆွယ်ကာလအတွင်းပါဝင်ရှင်ပြိုင်မဲ့နိုင်ငံရေးပါတီတွေရဲ့မဲဆွယ်ဟောပြောမှုတွေကိုရုတ်တန့်တဲ့ရေဒီယိုတွေမှာတရက်ကို3ပါတီနှုတ်နဲ့ထည့်သွင်းထုတ်လွှင့်နေရမှာအခုသတင်းပတ်စက်တင်ဘာ21ရက်နေ့က NLD ပါတီရဲ့အလှည့်ဖြစ်ပြီးတော့ပါတီရဲ့ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကိုယ်တိုင်ဟောပြောခဲ့ပါတယ်ဒေါအောင်ဆန်းစုကြည်ကအတန်ခတ်တိုးတိုးနဲ့ဖြည်းဖြည်းချင်းပြောဆိုသွားရမှာအမျိုးသားပြန်လည်ရင်ကြားစေရေး NLD ရဲ့မူဝါဒတက်မတော်ပေါ် NLD ရဲ့သဘောထားစတာတွေကိုအဓိကထားပြီးတော့ပြောဆိုသွားတာတွေ့ရပါတယ်။ဒါနဲ့ပတ်သက်လို့မြန်မာနိုင်ငံသတင်းစာဆရာအသင်းရဲ့ဥက္ကဋ္ဌဖြစ်သူဦးတီဟဆောကအခုလိုသုံးသပ်ပြောဆိုပါတယ်
။အဲ့မှာတခြားတွေကတော့ထူးခြားတာသူအရင်ပြောပြသားတွေဖြစ်တယ်။ဒါပေမဲ့အဲ့မှာ National Reconciliation နဲ့အာဂရမထားဘူးဆိုတဲ့ point ကိုပြောတော့အဲ့ဒါတော့ထူးခြားတယ်လို့ထင်တယ်။အဲ့ဒါကသူ့အနေနဲ့အဓိကတော့တက်မတော်ပေါ်USDP ကိုသူအကလာထောက်ထားမှာမဟုတ်ဘူးပူပေါင်းဆောင်ရမယ်ပေါ့နော်တက်မတော်ကလည်းပူပေါင်းဆောင်ရဖို့အတွက်ဒီတိုင်းပြည်ကောင်းလို့ဆိုပူပေါင်းဆောင်ရဖို့အတွက်လုပ်စေချင်တယ်ဆိုရင် message ကိုပေးသွားတယ်ဆိုတော့အဲ့ဒါကတော့ဒီနေ့ပြောတဲ့မှာထူးခြားတာလို့ထင်ပါတယ
်ဒေါအောင်ဆန်းစုကြည်ရဲ့ရုပ်တံမဲဆွယ်ဟောပြောမှုအကြောင်းတင်ပြပြီးမှတော့လာမယ့်ရွေးကောက်ပွဲနဲ့ပတ်သက်လို့ရောတိုင်းရင်းသားလက်နက်ကိုင်အဖွဲ့နဲ့အစိုးရကြားမှကြားမီလက်မှတ်ရေးထိုးဖော်ရာရှိနေတဲ့တနင်္ဂနွေလုံးအပြစ်ခတ်ရက်စဲရေးစာချုပ်ကိစ္စတွေနဲ့ပတ်သက်လို့တက်မတော်ကာဝေးရေးဦးစီးချုပ်ဘူချုပ်မှုကြီးမင်းအောင်လှိုင်နဲ့သတင်းမီဒီယာတွေတွစ်ဆုံတဲ့အကြောင်းကိုပြောပြကြပါမယ်။တက်ချုပ်လို့အတူောက်ခေါ်တဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာနိုင်ငံတကာသတင်းဌာနတွေနဲ့တူးချင်းတွစ်ဆုံမင်းမြန်ကန်နေလုတ်ခဲ့ပေမဲ့သတင်းမီဒီယာသမားအများပြပါဝင်တဲ့သတင်းစာရှင်းလင်းပွဲမျိုးကိုလုတ်လေလုတ်ထတိတ်မရှိခဲ့ပဲအခုသတင်းပတ်တင်းလာနေမှာတော့စာနယ်ဇင်းကောင်စီယာယီကိုဦးတည်ပြီးတော့တခြားသတင်းစာဆရာတွေအဖွဲ့အစည်းများနဲ့သတင်းဌာနတွေကစုစုပေါင်း20ဦးလောက်နဲ့2နာရီကျော်တွစ်ဆုံခဲ့တာဖြစ်ပါတယ်။ဒီတွစ်ဆုံမှုကိုတက်မတော်ဘက်ကစီစဉ်တာဖြစ်ပြီးတော့တက်မတော်အနေနဲ့ရွေးကောက်ပွဲရဲ့ရလက်ကိုလက်ခံမှာဖြစ်တယ်ဆိုတဲ့အကြောင်းထပ်မံပြီးတော့အမခန့်ပြောဆိုတာလည်းတွေ့ရပါတယ်။တက်ချုံနဲ့သတင်းမီဒီယာတွေတွဲဆမှုနဲ့ပတ်သက်လို့စာနယ်ဇင်းကောင်စီယာယီရဲ့အဖွဲ့ဝင်တဦးဖြစ်တဲ့ဦးရဲမင်းဦးကအခုလိုအကျဉ်းချုပ်ရှင်းပြပါတယ်။ဖြစ်တဲ့ရ
က်ကသိုင်းကြီးဒုံချွေးရောက်တဲ့နေရာမှာဒီလို၊ဝန်ကြီးဝန်သားမှုတွေ၊ကြီးကြီးဆက်ဆံမှုတွေပေါ်ထွက်လာ ကျွန်တော်ဒီဒီလိုသက်ဆိုင်ပြန်ကြားရေးလုပ်ငန်းရှင်ပေါ့နော်ဆယ်ကျင်းဒီလုပ်ငန်းရှင်မှာဖုန်းပေါင်းပို့ထွက်လာတဲ့ပုံစံကျွန်တော်ကအလိုပဲမြင်ပါတယ် very positive ပါ냥ကောင်းပါတယ်နောက်လေးတဲ့မိဘနေရာတော့အဆုံးပါပဲအတချို့ထူကြတဲ့ကြီးပွားမိဘတချို့ကိုကျွန်တော်ပြောရမယ်ဆိုလို့ရှိရင်တော့ဒီကြေကောက်ပွဲနဲ့ပတ်သက်ပြီးတော့တော်တော်ကတော့အမခံပါပဲလက်လက်ဘာများတာလဲကြေကောက်ပွဲဒီဖြစ်လာပြီးတော့ဘာလို့တောင်းဝန်ယူနေပါလဲဒီလေဆက်ပါပြီးပါတယ်မိကုန်ပြီပါတယ်ဒါကဒီတက်ကဲနဲ့ဆန္ဒမယ်မှာရှိရမယ်ယူနေမှာရောတရင်းကြီးရာကြီးဝင်ရောက်ခွင့်ပြုလားပြီးလိုက်လားဒီကဆောင်ကျူတီရောဝင်ရောက်ခွင့်ပြုနိုင်လားအားလုံးပေါ့နော
်နောက်ဆက်ပြီးတော့တင်ပြခြင်းတဲ့အကြောင်းကတော့မျိုးဆောင်ဥပဒေလို့ခေါ်တဲ့အမျိုးဘာသာဆိုင်ရာဥပဒေတွေမကြသေးခင်လွှတ်တော်ကအတည်ပြုခဲ့ပြီးတဲ့နောက်အမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့ကိုအတူကောက်အဖြစ်မတ်ဘာသာအဖွဲ့ကအောင်မွေးခံတဲ့အခမ်းအနားတွေကိုမြန်မာနိုင်ငံမြို့ကြီးတချို့မှာပြုလုပ်နေတဲ့အကြောင်းသတင်းမီဒီယာတွေမှာဖတ်ရှုနေရပါတယ်အခုဒီဘက်တနင်္လာနေ့ကတော့မန္တလေးမြို့မှာပြုလုပ်ခဲ့ပြီးလူအင်အားတထောင်ခွဲကျော်ပါဝင်ဆင်နွှဲခဲ့တယ်လို့သတင်းစာတစ်စောင်မှာဖော်ပြထားတာတွေ့ရပါတယ်ရွေးကောက်ပွဲမတန်ခင်မှာအခုဥပဒေကိုအတီးပြုတ်ခဲ့တာဟာနိုင်ငံရေးရည်ရွယ်ချက်များပါဝင်သလားဆိုတဲ့တန်တရားတချို့လည်းရှိနေတဲ့အကြောင်းဝေဖန်သုံးသပ်သူတချို့ကရှုမြင်လျက်ရှိတယ်ဆိုတာကိုတင်ပြရင်းဒီတစ်ပတ်မြမမီဒီယာမြင်ကွင်းကိုအဆုံးသတ်လိုက်ရပါတယ
်မြမမီဒီယာမြင်ကွင်းအစီအစဉ်ကိုဦးစံမိုးဝေတင်ပြသွားပေးခဲ့တာဖြစ်ပါတယ်ရှင်ဆက်လက်ပြီးတော့ဦးကျော်စင်သာရဲ့မြမရေးသုံးသပ်ချက်ကိုလည်းနားဆင်ရမှာပါမြမနိုင်ငံမှာတိုင်းရင်းသားပြည်ထနာပြည်လည်ရေးအတွက်တိုင်းရင်းသားဒေသတွေကတင်ရစာရဆိုင်ရာဝင်ငွေတချို့ကိုပြန်လည်ခွဲဝေပေးတဲ့အပြင်ပြည်နယ်ဝန်ကြီးချုပ်ကလည်းပြည်နယ်လူထုစင်တာနဲ့အညီရွေးချယ်တင်တယ်လို့အမေရိကန်ပြည်ထောင်စုဂျော့ရှ်ဝါရှင်တန်တက္ကသိုလ်ပါမောက်ကခရစ်စတီနာဖရန်ကဆိုပါတယ်အင်ဒိုနီးရှား၊အိန္ဒိယ၊ထိုင်းစတဲ့ဒေသတွင်းနိုင်ငံတွေနဲ့ရှင်ထိုးပြီးတော့လည်းမြန်မာနိုင်ငံရဲ့တိုင်းရင်းသားအရေးအုပ်ချုပ်ရေးအခြေအနေတွေကိုပါပါမောက်ခဒေါက်တာဖရန်ကသုံးသပ်ထားပါတယ်မြန်မာရွေးကောက်ပွဲအကြိုအထူးအစည်းအဝေးအနေနဲ့ဒေါက်တာဖရန်နဲ့ဦးကျော်စံသာတို့ကအခုလိုဆွေးနွေးတင်ပြထားပါတယ်ရှင
် Thank you very much for your time Christina
Thanks so much it's a pleasure to be here
ကဲ Christina ဒီပိုင်းမှာတော့ကျွန်တော်ကတိုင်းရင်းသားလူမျိုးစုပြဿနာကိုအဓိကထားပြီးမေ့ချင်ပါတယ်တိုင်းသားတွေနဲ့မြန်မာနိုင်ငံမှာအခုညီညာရေးဆိုတာအဝေးကြီးလိုပါသေးတယ်အပြစ်ခတ်ရဆဲရေးလည်းမစီကြသေးပါဘူးဆိုတော့ဒီတိုင်းသားပြဿနာမပြေလည်ရင်မြန်မာနိုင်ငံမှာအခုကျင်းပလာမယ့်အထွေထွေရွေးကောက်ပွဲလွတ်လပ်ပြီးတရားမျှတနိုင်တဲ့အခြေအနေကိုဘယ်လောက်ထိထိခိုက်မှုရှိနိုင်လဲထင်ပါသလားခင်ဗျာ
Well, you know, the ethnic problem predates the military rule.
ဒီတိုင်းသားပြဿနာကစစ်အုပ်ချုပ်ရေးတွေမတိုင်ခင်လွတ်လပ်ရေးရတဲ့အချိန်တည်းကစပြီးတော့ရှိလာခဲ့တာပါ။နှစ်ပေါင်း60ကျော်ရှိလာခဲ့တဲ့ပြည်ပခါဖြစ်ပါတယ်။ဒီပြဿနာပြည်လေးဟာတိုင်းပြည်အတွက်သိက္ခာအရေးကြီးပါတယ်။တိုင်းသားဒေသတွေတောင်မှကတနိုင်ငံလုံးငြိမ်းချမ်းရေးတာယာဝတ်ပြောရေးအတွက်အရေးကြီးတာပါ။တိုင်းသားပါတီတွေအနေနဲ့သူတို့ဒေသတွေမှာကြံ့ခိုင်ဖွံ့ဖြိုးရေးပါတီတို့ NLD တို့လာပြီးတော့ရှင်းပြိုင်မှာမလိုလားကြပါဘူး။ဒါဟာသူတို့နယ်မြေသူတို့ပါတီတွေပဲပြိုင်မယ်ဆိုတဲ့သဘောထားရှိကြပါတယ်။ဒါမဲ့လည်းကြံ့ခိုင်ဖွံ့ဖြိုး NLD တာဆညာနဲ့တခြားပြည်လုံးကျပါတီတွေကတော့အဲ့လိုမျိုးမယူဆကြပါဘူး။သူတို့ပါတီတွေဟာတပြည်လုံးနဲ့ဆိုင်နေဒါကြောင့်မို့တိုင်းသားဒေသတွေမှာလည်းပြိုင်မယ်လို့ဆိုပါတယ်။ဆိုတော့ဒီမဲဆန္ဒရှင်တွေကဘယ်လိုယူဆကြမလဲဆိုတာသိပြီးတော့စိတ်ဝင်စားဖို့ကောင်းပါတယ်။တိုင်းသားပါတီတွေကိုပဲမဲပေးကြမှာလား။1990တုန်းကလိုတချို့ကပြည်လုံးကျပါတီတွေကိုပေးကြလိမ့်မလား။ပြည်လုံးကျပါတီတွေကိုမဲပေးခြင်းအပြင်ဒီပါတီကြီးတွေကတိုင်းသားရေးရာတွေကိုပို့ပြီးတော့ထည့်သွင်းချမှတ်တာကပို့ပြီးတော့ထိရောက်မှုရှိမလားဆိုတာလည်းကြည့်ရမှာပါ။
ဒီညမှာတိုင်းရင်းသားဒေသတွေမှာတိုင်းရင်းသားပါတီတွေကြီးပဲစိတ်အင်အားကြီးလာတယ်အင်အားကောင်းလာတယ်ဆိုတဲ့ကိစ္စအဲ့လိုဖြစ်လာခြင်းဟာမြန်မာနိုင်ငံတပြည်လုံးဒီမိုကရေစီအပြည့်အဝဖော်ဆောင်နိုင်ရွေးအတွက်အလားအလာကောင်းပါရဲ့လားခင်ဗျာ
Well in the 2010 elections of course as we know there were a lot of problems
ဒီ2010ရွေးကောက်ပွဲတုန်းကပြဿနာတွေအများကြီးရှိခဲ့ပါတယ်မဲရီကိုကပြောင်းကပြန်လုပ်တဲ့ကိစ္စရှိခဲ့ပါတယ်။ဆိုတော့ဒီလူလူရဲ့သဘောထားအမှန်ကိုကျမတို့မသိခဲ့ရပါဘူး။အဲတုန်းက NLD လဲရွေးကောက်ပွဲမဝင်ခဲ့ဘူး။တိုင်းသားဒေသတွေမှာလည်း NLD မဲဆွဲတာမရှိခဲ့ပါဘူး။အခုလာမဲ့ရွေးကောက်ပွဲမှာတော့အရင်နဲ့မတူတဲ့ရလဒ်တွေကိုတွေးကြရမှာပါ။လွတ်တော်မှာအထူးသဖြင့်အထက်လွတ်တော်နဲ့ပြည်내လွတ်တော်တွေမှာတိုင်းသားအမတ်တွေပို့ပြီးတော့ပါဝင်လာတာတွေ့ရမယ်ထင်ပါတယ်။ဒါမဲ့လည်းပြဿနာကတိုင်းသားနယ်တနယ်တွေမှာသူတို့ပါတီတစ်ခုမှကရှိနေခြင်းပါပဲ။ ထူးသဖြင့်1990ရွေးကောက်ပွဲမှာရှင်ပြန်ခဲ့ပြီးတော့2010မှာသတိမောက်ခဲ့တဲ့ပါတီနဲ့2010ရွေးကောက်ပွဲအတွက်ဖွဲ့စည်းပြီးတော့အမတ်နေရာတွေရရှိခဲ့တဲ့ပါတီဆိုပြီးတော့နှစ်ခုစီကွဲနေကြတာပါ။ရခိုင်ပြည်နယ်တစ်ခုထဲမှာသာအဲ့လိုမျိုးပါတီတပေါင်းနဲ့ပြန်ပြီးတော့ဖြစ်သွားတာရှိပါတယ်။တခြားပြည်နယ်တွေမှာပြန်ပြီးတော့မပေါင်းနိုင်ကြပါဘူး။မဲဆန္ဒနယ်တစ်ခုထဲမှာအပြိုင်ဆိုင်ဖြစ်နေကြပါတယ
်။ဆိုတော့အဲ့လိုတိုင်းရင်းသားပါတီတွေဟာသူတို့မဲဆန္ဒနယ်အတွင်းမှာအပြိုင်ဆိုင်ဖြစ်နေကြတယ်ဆိုတော့ဒီအချက်ဟာပြည်လုံးကျော်ပါတီကြီးတွေအတွက်အလားအလာကောင်းတယ်ဆိုတော့သဘောလိုယူဆနိုင်မလား
။ Yeah, we don't really know, but of course it creates a
situation. တိကျတော့မပြောနိုင်ဘူးရှင်။တိုင်းသားမဲတွေကွဲသွားနိုင်တဲ့အနေထားတော့ဟုတ်ပါတယ်။ဒါကြောင့်မလို့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီဒါမှမဟုတ် NLD အတွက်အလားအလာကောင်းနိုင်ပါတယ်။တပါတီတည်းရှိတာဆိုရင်တော့အဲ့ဒီပါတီကပဲအနိုင်ရမှာပါ
။ဆိုရင်ဘယ်လိုပုံစံမျိုးပဲဖြစ်ဖြစ်ပေါ့လေ။ပြည်လုံးကျော်ပါတီကြီးတွေကနိုင်သွားပြီးတော့သူတို့ပါတီရဲ့မူဝါဒတွေလုပ်ငန်းစဉ်တွေမှာတိုင်းသားရေးတွေကိုပုံပြီးဖြစ်တင်လာတာပဲဖြစ်ဖြစ်တိုင်းသားပါတီတွေပဲအင်အားကောင်းကောင်းနဲ့နိုင်ဘယ်လိုပဲဖြစ်ဖြစ်တိုင်းပြည်လုံးကိုထွန်းချုံကြည့်မယ်ဆိုရင်လွှတ်တော်မှာတိုင်းရင်းသားပါတီတွေတိုင်းရင်းသားတွေရဲ့အင်အားကဘလို့စီလာနိုင်ပါလဲပူကောင်းလာနိုင်သလားဒီမဟုတ်
I think it's likely
that အဲ့လိုမျိုးဖြစ်လာနိုင်တယ်လို့ကျွန်မထင်ပါတယ်ဒီရွေးကောက်ပွဲရလဒ်ကိုတော့စောင့်ကြည့်ရအောင်ပါပေါ့လေဒါမဲ့လည်းနောက်တက်လာမယ့်အစိုးရအပေါ်မှာတိုင်းရင်းသားပြည်ပခါပြည်လေရေးဖိအားတွေအများပြားကြားရောက်လာနိုင်ပါတယ်ဦးသိန်းစိန်အစိုးရက9နှစ်လုံးလုံးဒီပြဿနာပြည်လေရေးအတွက်အပြင်းထန်စ조사ခဲ့ပေမဲ့မပြေလည်သေးပါဘူးဒါကြောင့်မလို့နောက်တက်လာမယ့်အစိုးရလက်ထက်မှာဖိအားတွေပိုပြီးတော့ပြင်းထန်လာပါလိမ့်မယ်အပြည့်ခန့်ရဲစဲရေးလောက်တာမကပြဿနာပြည်လေရေးငြင်းငြင်းရေးအတွက်ပါလှုပ်ဆောင်ဖို့လိုအပ်လာပါလိမ့်မယ်။တိုင်းသားပါတီတွေရွေးကောက်ပွဲမှာအခြေအနေသိပ်မကောင်းလှရင်တော့မှဒီအတွက်နိုင်ငံတကာ PR တွေပြည်ရင်း PR တွေလာပါလိမ့်မယ်။ဘာကြောင့်လဲဆိုတော့ဒီပြဿနာကတနိုင်ငံလုံးစီးပွားဖွံ့ဖြိုးရေးအတွက်အထူးပဲထိခိုက်နေနိုင်စေလို့ပါ။
တိုင်းရင်းသားပြဿနာပြည်လည်ဖို့အတွက်ဆိုရင်နိုင်ငံရေးအရာတိုင်းရင်းသားဒေသတွေကိုလုပ်ပိုင်ခွင့်ပုံမှုပေးအပ်ဖို့နဲ့တိုင်းသားဒေသကထွက်တဲ့ဇယံဇတာဘဝရတဲ့အခွန်ငွေကိုပြန်လဲခွဲဝေပေးရေးဒီကိစ္စနှစ်ခုမှာဘယ်အချက်ကပိုပြီးအရေးကြီးတယ်လို့ထင်ပါလဲဘယ်ဟောအရင်တိုင်တွယ်သင့်တယ်လဲ
I think that these two things really go together
ဒီနှစ်ချက်ကအတူရှင်တွဲနေတယ်လို့ထင်ပါတယ်ဥပမာဆိုရင်တိုင်းသားတွေအနေနဲ့သူတို့ဒေသတယံဇတာတွေကရရှိတဲ့ဘဏ္ဍာငွေတချို့တဝက်ကိုရရှိကြရဲဆိုပါစို့ဒါမဲ့လည်းအခုလက်ရှိအခြေအနေမှာလို့ပြည်နယ်ဝန်ကြီးချုပ်ကဘ ਹੁ ကားနေပြီးတော့ခန့်အပ်တဲ့ဝန်ကြီးချုပ်ဖြစ်နေရင်ပြဿနာကပြေလည်မှာမဟုတ်ပါဘူးအခုလက်ရှိမှာဆိုရင်သမရအနေနဲ့ပြည်နယ်လွှတ်တော်ကလူဖြစ်စေစစ်တပ်ကလူကိုဖြစ်စေဘယ်သူကိုမဆိုတိုင်းသားဒေသတွေမှာဝန်ကြီးချုပ်ခန့်ထားနိုင်ပါတယ်ကရင်ပြည်နယ်ရခိုင်ပြည်နယ်တို့မှာစစ်ဗိုလ်တွေကိုခန့်အပ်ခဲ့ပါတယ်ဒေသခံတိုင်းရင်းသားတွေအများစုသောတိုင်းရင်းသားတွေကဒီဝင်ကြီးချုပ်ဟာသူတို့အကျိုးစီးပွားကိုကိုးစားမပြုနိုင်ဘူးလို့ယူဆစရာဖြစ်နေပါတယ်ရရှိရအခွန်ငွေတချို့ကိုကင်တွယ်ခွင့်ရှိသည့်တိုင်အောင်မှဒီတိုင်းရင်းသားတွေရဲ့ဆန္ဒနဲ့အညီသုံးဆွဲပါမလားဆိုတာမျိုးရှိနေပါတယ
်ဒီညမှာတိုင်းရင်းသားလွှတ်တော်တွေရှိနေရတာနဲ့သူတို့ဒေသကဝင်ကြီးချုပ်ကိုသူတို့ကိုယ်တိုင်သူတို့လွှတ်တော်အမတ်တွေကိုယ်တိုင်ရွေးချယ်ခွင့်မပေးတာဘာသဘောလဲဘ ਹੁ အစွာဒါကိုဘာကြောင့်ထိန်းချုပ်ထားရလို့ထင်ပါသလဲ
Well I think there's such a long history in Burma
ဘာပြေမှာကဒီတင်းမာမှုတွေရှိပြီးတော့ပြိုကွဲသွားမလားဆိုတဲ့စိုးရိမ်စိတ်ကကာလတာရှည်ဖြစ်လာတဲ့ကိစ္စပါအထူးသဖြင့်စစ်တပ်မှာဒီစိုးရိမ်မှုတွေရှိနေပါတယ
်ဒါပေမဲ့ဒါကအခြေမြင့်မရှိတဲ့စိုးရိမ်မှုပေါ့
Well, I think it is an unrealistic fear that, you know,
if the... အခြေအနေမရှိတဲ့စိုးရိမ်စိတ်ပါ။ပြည်နယ်ဝင်ကြီးချုပ်ကိုသူတို့ရွေးကောက်တင်မြှောက်ယူနေဒီပြည်နယ်ဟာလွတ်လပ်တဲ့နိုင်ငံဖြစ်မသွားနိုင်ပါဘူး။ဒီနေ့ခေတ်မှာဒီလိုစိုးရိမ်မှုကအခြေအနေမရှိတော့ပါဘူး။တစ်ချိန်တည်းမှာပဲတိုင်းသားပြည်နယ်တွေနဲ့တိုင်းသားဒေသအစိုးရတွေဟာလူမျိုးစုဗမာတွေနဲ့ဘ ਹੁ အစိုးရထက်အစ်စ်နိုင်နေဆိုတာမျိုးမလုပ်ဖို့လည်းအရေးကြီးပါတယ်။ပူရဲလှောက်ဆောင်နေသူအချင်းချင်းဆိုတဲ့သဘောမျိုးဖြစ်တတ်ပါတယ်
။ဟုတ်ကဲ့အထူးသဖြင့်အစိုးရစစ်တပ်ဟာတိုင်းသားဒေသတွေကိုသူတို့တိုက်ခိုက်သိမ်းပိုက်ထားတဲ့နိုင်ငံတွေလို့သဘောထားတယ်လို့ပညာရှင်တချို့ကတော့သုံးသပ်ကြပါတယ်။ပြီးတော့ဗမာလူမျိုးတွေဗမာလူမျိုးတချို့ပေါ့လေဒါ chauvinistic လို့ခေါ်တဲ့လူမျိုးကြီးဝါဒအမြင်နဲ့တိုင်းရင်းသားတွေကိုနှိမ်ချခွဲခြားဆက်ဆံတယ်ဆိုတဲ့သဘောထားမျိုးလဲတိုင်းရင်းသားတချို့မှရှိကြပါတယ်။ပညာရှင်တယောက်အနေနဲ့ဒီကိစ္စကိုဘယ်လိုသဘောရပါလဲခင်ဗျာ။
You know, you see this in every single country where you have a majority.
လူအဖြစ်မျိုးကိုလူများစုလူမျိုးချင်းနဲ့လူနည်းစုတိုင်းသားတွေရှိတဲ့နိုင်ငံတိုင်းလိုလိုမှာတွေ့ရတတ်ပါတယ်။ကိစ္စတော်တော်များများမှာဒါဟာလူမျိုးကြီးတွေကရည်ရွယ်ချက်ရှိရှိနဲ့လှုပ်ဆောင်ထားတာမဟုတ်ပါဘူး။ငါတို့လုပ်နေတဲ့လုပ်ရက်ကဟုတ်တန်ကောင်းတယ်ဆိုတဲ့သဘောနဲ့လုပ်နေတာပါ။ဒါမဲ့လည်းတိုင်းသားတွေပဲကြတော့ဒါဟာခွဲခြားဆက်ဆံတဲ့နှိမ်နယ်ဆိုတဲ့ခံစားချက်ဖြစ်နေပါတယ်။ မင်းတို့အတွက်ကောင်းအောင်မယ်လုပ်နေတာငါတို့အတွက်မကောင်းဘူးဆိုတဲ့သဘောပါဒါကြောင့်မလို့ဒီကိစ္စမျိုးတွေဟာလူမျိုးကြီးလူများစုတိုင်းသတိပြုရမယ့်ကိစ္စပ
ါဒီညမှာမြန်မာနိုင်ငံကိုအိန္ဒိယနဲ့ကျွန်တော်နှိုင်းယှဉ်ကြည့်စီခြင်းပါတယ်အိန္ဒိယနဲ့မြန်မာဟာဗြိတိရှ်ကိုလိုနီအုပ်ချုပ်လောက်မှအတူတကွနေခဲ့ကြတယ်ဒီမိုကရေစီစနစ်ပါညာအပါအဝင်ပေါ့လေနိုင်ငံရေးအသိပညာတွေလည်းအဲ့ဒီကပဲရခဲ့ကြတယ်ဒါပေမဲ့ဒီကနေ့အိန္ဒိယကိုကြည့်လိုက်ရင်အိန္ဒိယဟာပိုပြီးတော့ငြိမ်းချမ်းသာယာတဲ့ဒါဒီမိုကရေစီဆန်တဲ့ထွန်းကားတယ်နောက်ပြည်ထောင်စုစနစ်လည်းပဲဒီလိုတည်ဆောက်နိုင်လို့ထင်ပါတယ်တကယ်တော့မြန်မာနိုင်ငံတဲ့အိန္ဒိယမှာကလူမျိုးစုကွဲလွဲမှုတွေကပိုတောင်များသေးတဲ့ကိစ္စပါအဲ့ဒါဘယ်လိုကြောင့်ကွာဟနေလို့ထင်ပါလဲ
So there is a genuine federal system in India
ဟုတ်ပါတယ်ဒီအိန္ဒိယမှာရေဘူးရအပြင် federal စနစ်ကိုကျင့်သုံးနေပါတယ်ဒါမဲ့လည်းအိန္ဒိယနိုင်ငံရဲ့ဘုအစိုးရကAmerican ပြည်ထောင်စုဗဟုအစိုးရထက်အာဏာတွေပိုယူထားပါတယ်။မြန်မာနိုင်ငံနဲ့ရှင်တော့အိန္ဒိယကပြည်နယ်တွေကမြန်မာနိုင်ငံကပြည်နယ်တွေထက်အာဏာတွေအခွင့်အရေးတွေအများကြီးပိုရရှိထားတာဖြစ်ပါတယ်။နောက်ပြီးတော့မျိုးနယ်အဆင့်ကနေပြီးတော့ပြည်နယ်အဆင့်ထိအုပ်ချုပ်ရေးအရာရှိတွေကိုဒေသခံလူတွေကရွေးကောက်တင်မြှောက်ခွင့်ရကြပါတယ်။ပြည်နယ်အစိုးရကလည်းပြည်နယ်ရဲတပ်ဖွဲ့ကိုချုပ်ကိုင်ပါတယ်။တရားရုံးတွေကိုပြည်နယ်ကချုပ်ကိုင်တယ်။ငါးလုပ်ငန်းတွေစက်မှုလုပ်ငန်းတွေကိုလည်းပြည်နယ်အစိုးရကချုပ်ကိုင်ပါတယ်။တိုင်းဒေသပြည်နယ်ကမူလာတန်းအကြောင်းတွေမှာတက်ဆိုင်ရာဘာသာစကားကိုဟင်ဒီအင်္ဂလိပ်စာတို့နဲ့အတူသင်ရပါတယ်။
တချို့ကလည်းမြန်မာနိုင်ငံကိုအိန္ဒိယနဲ့အင်ဒိုနီးရှားနဲ့ပုံပြီးနှိုင်းယှဉ်ခြင်းကြပါတယ်။အင်ဒိုနီးရှားမှာကဖက်ဒရယ်စတိတ်ကဘယ်ပုံဘယ်နည်းဘယ်လောက်ထိအလုပ်ဖြစ်နေဆိုတာလဲသုံးသပ်ပြပါဦးခင်ဗျာ
။ Well I think that you know the Indonesian model actually
ဒီအင်ဒိုနီးရှားပုံစံကတော့တိုင်းဒေသပြည်နယ်တွေကိုတိတ်ပြီးမဆွဲဆောင်နိုင်ပါဘူး။အင်ဒိုနီးရှားမှာနိုင်ငံရေးပါတီတွေအားလုံးကပြည်လုံးကျွတ်ပါတီတွေဖြစ်ဖို့လိုအပ်ပါတယ်။ဒေတာရင်းပါတီမဖြစ်ရပါဘူး။အာချီပြည်နယ်တစ်ခုပဲခြင်းချက်ဖြစ်ပါတယ်။အာချီနဲ့ငြိမ်းချမ်းရေးသဘောတူညီမှုလုပ်တော့တိုင်းဒေသပါတီဖွဲ့ပြီးတော့ဒေတာရင်းနဲ့ပြည်နယ်ရင်းရွေးကောက်ပွဲဝင်ခွင့်ပေးရခဲ့တာဖြစ်ပါတယ်။မြန်မာပြည်မှာလိုပါပဲ။ဒါမဲ့လည်းပြည်ထောင်စုအစ်စ်မှာတော့ဝင်ပြန်ခွင့်မရှိပါဘူး။အဲ့စနစ်ကတော့မြန်မာပြည်ကတိုင်းဒေသတွေလက်ခံနိုင်မဲ့စနစ်တော့မဟုတ်ပါဘူး။
ဆိုတော့မြန်မာနိုင်ငံမှာဒီတိုင်းရင်းသားပြဿနာကိုမဖြေရှင်းနိုင်ဘဲနဲ့ဒီမိုကရေစီအပြည့်အဝထွန်းကားလိမ့်မယ်လို့မျှော်လင့်နိုင်ပါသလားခင်ဗျာ
Well I think that it won't be a full-fledged democracy
မြန်မာပြည်မှာတော့စစ်တပ်ကနိုင်ငံရေးမှာဒီလောက်ထိကြီးကြီးမားမားနေရယူနေတဲ့တွင်ဒီမိုကရေစီအပြည့်အဝမထွန်းကားနိုင်ပါဘူးဒီမိုကရေစီဆိုတာပုံစံမျိုးမျိုးနဲ့ရှိပါရင်နိုင်ငံတိုင်းမှာကိုယ်ပုံစံကိုကိုယ်ရွေးကိုယ်တမိုင်ကိုယ်အခြေအနေနဲ့လိုက်လျောညီထွေရှိမဲ့အစအုံအနေနဲ့ဖွဲ့စည်းထူထောင်ကြရမှာဖြစ်ပါတယ်မြန်မာနိုင်ငံမှာလည်းပဲဒီမိုကရေစီဖြစ်ထွန်းနိုင်ပါတယ်။ဒါမဲ့လည်းတည်ငြိမ်မှုငြိမ်းချမ်းမှုရရှိဖို့ကတိုင်းရင်းသားပြည်ထောင်စုကိုဖြည့်ရှင်းရမှာဖြစ်ပါတယ်။စစ်တပ်ကလည်းငြိမ်းချမ်းရေးတကယ်မရသေးရင်နောက်ဆုံးမှာမဟုတ်ပါဘူး။အထူးသဖြင့်တိုင်းရင်းသားအစိုးရတွေတိုင်းရင်းသားတွေခွဲမထွက်ဘူးဆိုတာသူတို့ယုံကြည်လက်ခံမှုမရှိရင်ပြန်ဆုံမှာမဟုတ်ပါဘူး
။ဟုတ်ကဲ့ဖမ်းမန်လူတချို့ကပေါ့ဗျာထိုင်းနိုင်ငံဟာတချိန်လုံးကငါတို့မြန်မာနိုင်ငံရဲ့အရှိကိုရောက်နေတယ်။အခုငါတို့မြန်မာနိုင်ငံဟာထိုင်းနိုင်ငံရဲ့အရှိကိုရောက်သွားပြီလို့ဆိုကြတယ်။အဲ့ဒါခရစ်စတီနာလက်ခံပါလားခင်ဗျာ
I think that you know
ထိုင်းနိုင်ငံကတော့ဒီအစ်စ်ဆိုးရဖြစ်လိုက်ဒီမိုကရေစီပြန်လာလိုက်တဲ့တလှည့်စီဖြစ်နေပါတယ်။ဒါမဲ့လေထိုင်းနိုင်ငံမှာအမတန်အင်အားခိုင်မာတဲ့အရက်ဖက်အုပ်ချုပ်ရေးရန်ရာရှိနေပါတယ်။သိပညာတတ်တဲ့ဝန်ထမ်းအဖွဲ့စီရှိပါတယ်။ထိုင်းနိုင်ငံမှာစစ်အစိုးရတွေတက်လာတဲ့အချိန်အောင်တိုင်းပြည်ဖွံ့ဖြိုးရေးမူဝါဒကိုအုပ်ချုပ်ရေးရန်ညားကလွတ်လွတ်လပ်လပ်အကောင့်ထဲပေါ်နိုင်ပါတယ်။မြန်မာပြည်မှာကြတော့အုပ်ချုပ်ရေးရန်ညားဝန်ထမ်းအဖွဲ့ကြီးရဲ့ကိုစစ်ဘော်တွေပဲအမြောက်အများဝင်ရောက်လာကြပါတယ်။ဆိုတော့ဒီဝန်ထမ်းအဖွဲ့ကြီးဟာစစ်တပ်အကျိုးစီးပွားချဲ့ထွင်မှုဖြစ်နေပါတယ်။ဒါဟာအပေါ်ကနေပြီးတော့အောက်ခြေအဆင့်ထိဖြစ်နေတာပါ။ပြည်သူအကျိုးတကယ်ထမ်းဆောင်တဲ့အရေးချင်းပြည့်မီတဲ့အရက်ဖက်ဝန်ထမ်းရန်ညားဖြစ်အောင်လို့အချိန်ယူတည်ဆောက်ရပါလေဦးမယ်။
ဦးကျော်စင်သာရဲ့မြမအရေးဆွေးနွေးခွင်းကိုနားဆင်ခဲ့ရတာပါသောတာရှင်များရှင်ဒီလာမဲ့စနေနေ့ညဆွေးနွေးခွင်းမှာဘာတွေကိုဆွေးနွေးလို့ရမှာပါလဲ
သောရှင်များခင်ဗျာအခုဒီနိုဘာမှာကျင်းပမဲ့ထူးထူးရွေးကောက်ပွဲနဲ့ပတ်သက်လို့ရလာမဲ့ရလတ်ပေါ်မှာလေးစားလက်ခံမယ်လို့တက်မတော်ကောက်ွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကပြောဆိုခဲ့မှုပါတယ်ဒါပေမဲ့လည်းတက်မတော်သားတွေဆန္ဒမဲ့ပေးမယ်ဆိုလို့ရှိရင်ကာကွယ်အမြင်ရှိသူတွေနောက်တက်မတော်နားလည်မှုရှိသူကိုအခြေခံထားပြီးတော့စဉ်းစားကြဖို့ဆိုပြီးတော့ဒီကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကကြားပြည်နယ်ခီးစဉ်တစ်ခုအတွင်းမှာပြောဆိုသွားပါတယ်အခုလိုပြောဆိုချက်ဟာလွတ်လပ်မျှတတဲ့ရွေးကောက်ပွဲအပေါ်မှာဘယ်လောက်ထိသက်ရောက်မှုရှိလာနိုင်ပါလဲစစ်တပ်အနေနဲ့လက်ရှိရွေးကောက်ပွဲမှာမှန်မှန်ကန်ကန်ရပ်တည်ပြီးတော့ကြားနိုင်မယ်လို့ယူဆဖို့ရှိပါလားဒီကြောင့်ကိုလာမယ့်စနေညပိုင်းတည်းလေးလိုက်အစည်းအဝေးမှာဆွေးနွေးမှာဖြစ်ပါတယ်
ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပြပို့ထားလို့ရပါတယ်ဒါမှမဟုတ်ကိုဆွေးနွေးလိုတာကိုမေးမြန်းလိုတာတွေကိုစာနဲ့ဖြစ်စီအတန်းဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြမယ့်သတင်းရှင်တွေကို VOA ကကျေးဇူးတင်ပါတယ်ခင်ဗျာ
တော်ရရှင်တွေအချိန်မီဆက်သွယ်ပြီးပါဝင်ဆွေးနွေးကြဖို့လဲထမှန်ဖိတ်ခေါ်ပြရစေရှင်။အခုတော်ရရှင်တွေဆက်လက်နားဆင်ရမှာကတော့မြန်မာတခွင်အစီအစဉ်ဖြစ်ပါတယ်။တော်ရရှင်များရှင်တထွေရွက်ကောက်ပွဲနဲ့ပတ်သက်လို့မဲဆန္ဒရှင်တွေတည်တင်တဲ့အကြောင်းအချက်တွေကိုအွန်လိုင်းပေါ်မှာအလွယ်တကူရှာလို့ရအောင် IT ကျွမ်းကျင်သူတွေဆောင်ရွက်နေကြပါတယ်။ရွက်ကောက်ပွဲဆိုင်ရာအချက်အလက်တွေဖော်ပြမယ့်အကောင်းဆုံး website တွေ mobile application တွေကိုဖန်တီးဖို့ hack challenge ဆိုတဲ့မဲပေးစုပြိုင်ပွဲကို September 12ရက်ကနေ29ရက်အထိကျင်းပနေပါတယ်။IT ကျွမ်းကျင်သူတွေတွေကကိုတက်တဲ့ပညာနဲ့မဲဆန္ဒရှင်တွေတည်တင်တာတွေကိုသိနိုင်အောင်ကြိုးစားနေကြတယ်မဲပေးစုပြိုင်ပွဲအစီအစဉ်ကိုကိုတိုင်သွားလှစ်လာထားတဲ့ VOA သတင်းနောက်မတင်ငင်လင်းကမြန်မာတခွင်အစီအစဉ်အနေနဲ့အခုလိုတင်ပြပေးပါရရှင
်ကျွန်တော်အခုရောက်နေတာကတော့သတင်းအချက်အလက်နဲ့ဒီပညာရှင်တွေစုစည်းကြတဲ့ Phania Innovation Lab မှာပဲဖြစ်ပါတယ်2015အထွေထွေရေကောက်ပွဲနီးလာတဲ့တပြိုင်နက်ဒီဖန်နီယာအဖွဲ့ကကြီးမှုကျင်းပတဲ့မဲပေးစု hack challenge အကြောင်းကိုဒီတစ်ပတ်ကျွန်တော်တို့လေ့လာကြရအောင်ပါရှင
်မဲပေးစု hack challenge မှာနီးပညာကျွမ်းကျင်သူ website developer software developer တွေကရေကောက်ပွဲနဲ့ပတ်သက်တဲ့နိုင်ငံရေးပါတီတွေကိုယ်စားလှယ်လောင်းနေတဲ့မဲဆန္ဒရှင်စည်းရင်းတွေကိုအလွယ်တကူကြည့်နိုင်အောင် internet website နဲ့ mobile phone application တွေကိုအပြိုင်အဆိုင်ရေးဆွဲကြရမှာဖြစ်ပါတယ်မဲဆန္ဒရှင်တွေလိုအပ်တဲ့သတင်းအချက်အလက်တွေအပြင်ဒီပညာရှင်တွေအနေနဲ့ပြည်သူလူထုအတွက်အကျိုးပြုလုပ်ငန်းတွေဆောင်ရွက်စေလိုတဲ့ရည်ရွယ်ချက်လည်းပါဝင်တယ်လို့ဖန်နီးယာအဖွဲ့ကပြောပါတယ
်ဒီပွဲအနေနဲ့ကျွန်တော်goal တစ်ခုကတော့ခုနပြောရဲ voter တွေကို voter education အတွက် information တွေရအောင်ဒီ app တွေ website တွေဆွဲမယ်ရေးမယ်ပေါ့နော်ဒီအပြင်တော့ကျွန်တော်ဒီ developer community ကိုပေါ့နော်ဒီမြန်မာပြည်မှာရှိတဲ့ဒီ software developer တွေ designer တွေဒီနည်းပညာသမားတွေကိုတော့ဒီကျွန်တော် civic tech လို့ခေါ်ရဲကျွန်တော်ဒီနည်းပညာကိုသုံးပြီးတော့ကျွန်တော်ဒီ social impact ဘယ်လိုမျိုးရအောင်လုပ်မလဲဆိုတဲ့ idea တွေဟိုအများအားစိတ်ဝင်စားလာအောင်ပုံမပြီးတော့အခုလက်ရှိကျွန်တော် volunteer လုပ်ကြရတဲ့လူတွေတော်တော်များပေါ့နော်အဲ့ထက်ပုံမပြီးတော့ဒီစိတ်ဓာတ်တွေတန်ဆွမ်းလာအောင်ဒီနည်းပညာသမားတယောက်အနေနဲ့ကျွန်တော်နိုင်ငံကိုဘယ်လိုမျိုးကူညီလို့ရမလဲဆိုတာကိုအများအားစဉ်းစားလာအောင်ကျွန်တော်တို့ညွှန်မှားပါတယ်ခင်ဗျာကျွန်တော်ဒီ community building ကိုလည်းကျွန်တော်အများကြီးဦးစားပေးပါတယ်ခင်ဗျာ
ဒီပြိုင်ပွဲကိုရွေးကောက်ပွဲကော်မရှင် UEC နိုင်ငံတကာရွေးကောက်ပွဲစနစ်ဆိုင်ရာရန်မုံငွေအဖွဲ့ IFAS ပြန်ကြားရေးစီမံခန့်ခွဲမှုဌာနနဲ့ American ပြည်ထောင်စုအခြေစိုက် Asia Foundation တို့ကနေ website နဲ့ application ရေးဆွဲရမှာလိုအပ်တဲ့ကွန်ပျူတာစနစ်သုံးသတင်းအချက်အလက်တွေကိုလည်းကူညီထောက်ပံ့ပေးထားတာပါ
candidate information တွေအကုန်လုံးကို Asia Foundation ကနေတစင်ကျွန်တော် digitize လုပ်ဖို့ကိုတော် UEC ကအဓိကထားပြီးလုပ်ခဲ့ပါခင်ဗျာ Asia Foundation နဲ့ပေါင်းပြီးတော့ပြီးတော့ကျွန်တော်တို့ဒီဟို IFAS နဲ့ပေါင်းပြီးတော့လည်း UEC ကကျွန်တော်ဒီ voter list တွေအကုန်လုံးကိုသူတို့digitize တောက်လျှောက်လုပ်ခဲ့ပေါ့နော်ဆိုတော့အဲ့တော့ဒီ hackathon တွေလုပ်ဖို့ဒီ app တွေရေးဖို့ API လုပ်ဖို့ဆိုလို့ရှိရင်အဓိကတော့ဒီဟိုစာရွက်ပေါ်မှာရှိတဲ့ information အပြင်ဒီ computer ထဲမှာသိချင်တာ database တွင်းထားဖို့ information ကပို့ပြီးတော့အရေးပါတာပေါ့နော်ဆိုတော့အဲ့လို digitize လုပ်ဖို့အတွက်ဟို effort တွေအကုန်လုံးကိုလည်း UEC ကအများကြီးအထောက်အကူပြုခဲ့ပါတယ်ခင်ဗျာ
Asia Foundation ကလက်တလောထုတ်ပြန်ထားတဲ့လူပောင်အပြောင်းအလဲမှာလူတွေရဲ့ဉာဏ်ပညာဖူးတူတာနဲ့တန်မိုးထားမှုတွေအပေါ်ကောက်ယူတဲ့စစ်တမ်းအရမြမလူဦးရေရဲ့86ရာခိုင်နှုန်းကလွတ်တော်3ရက်ကနေဥပဒေပြဋ္ဌာန်းနေတယ်ဆိုတာကိုမသိကြပဲလူဦးရေရဲ့12ရာခိုင်နှုန်းကသာနိုင်ငံတော်တမနာကိုပြည်ထောင်စုလွတ်တော်ကနေရွေးကောက်တင်မြောက်တယ်ဆိုတာကိုသိကြပါတယ်ဒါကြောင့်လေလာမယ့်သမိုင်းဝင်ရွေးကောက်ပွဲနဲ့ပတ်သက်ပြီးမဲဆန္ဒရှင်တွေကိုအသိပညာပေးတဲ့အနေနဲ့ပါဝင်ကူညီဖြစ်တယ်လို့လည်း Asia Foundation ကဌာနကိုယ်စားလှယ်ကပြောပါတယ
် What I find really exciting about this initiative is to bring a younger tech savvy generation
ဒီပြိုင်ပွဲမှာစိတ်ဝင်စားစရာကောင်းတာကမြန်မာလူငယ်နီးပညာရှင်တွေကပဲမြန်မာပြည်သူတွေအတွက်ရွေးကောက်ပွဲဆိုင်ရာသတင်းအချက်အလက်တွေမျှဝေကြမှာဖြစ်ပါတယ်ဒီလိုပြိုင်ပွဲတွေကနိုင်ငံတကာမှာလုပ်နေကြဖြစ်ပေမဲ့မြန်မာနိုင်ငံအတွက်တော့အသစ်အဆန်းဖြစ်ပါတယ် ဒါပြင်အရင်ကမြန်မာနိုင်ငံမှာသတင်းအချက်လက်ရယူဖို့ခက်ခဲခဲ့ပါတယ်။ဒီပြိုင်ပွဲကနေသိစေချင်တာကနိုင်ငံသားတိုင်းသတင်းအချက်လက်တွေကိုအလွယ်တကူရရှိဖို့လိုအပ်ပါတယ်။အခုပိုပြီးစမ်းသစ်တဲ့ဤပညာတွေနဲ့လူတိုင်းသတင်းအချက်လက်တွေအလွယ်တကူရနိုင်တော့မှာပါ။
တစ်ဖက်မှာလည်းမြန်မာနိုင်ငံမှာတနိုင်ငံလုံးအတိုင်းအတာနဲ့အင်တာနက်အသုံးပြုလို့မရသေးတာဟာလည်းစိတ်ခေါ်ချက်တစ်ခုဖြစ်နိုင်မလားလို့မေးကြည့်တဲ့အခါမှာတော့
ဆဲဖုန်းသုံးနိုင်တယ်ဒီမိုဘိုင်းဖုန်းသုံးနိုင်တယ်ကျွန်တော်တို့ဒီအင်တာနက်သုံးနိုင်တဲ့လူတွေကကျွန်တော် majority မဟုတ်သေးပါဘူးခင်ဗျ။အာဒါပေမဲ့အာကျွန်တော်မနစ်ကနဲ့ဒီနေ့လိုက်နဲ့ရှင်ကြီးလိုက်ရင်တော့မှကျွန်တော်တို့ဒီဟို SIM card တည်ဆိုလို့ရှင်အခုအာတန်း30ကျော်သုံးနေပြီပေါ့နော်။အဲ့တော့ကျွန်တော်တို့ဟိုအဲ့ထဲကနေလဲကျွန်တော်တို့ data သုံးတဲ့လူတွေတော်တော်များပါတယ်ခင်ဗျ။အဲ့တော့ကျွန်တော်ဟုတ်ပါတယ်တနိုင်ငံလုံးကိုတော့ကျွန်တော် cover လုပ်နိုင်မှာမဟုတ်ပါဘူးခင်ဗျ။အာဒါပေမဲ့အာလူတွေတော်တော်များများကို reach လုပ်လို့ရနေပါပြီခင်ဗျ။အခုဆိုလို့ရှင်ကျွန်တော်ဒီ internet penetration နဲ့ mobile phone penetration ကဒီမြို့ကြီးတွေအပြင်တခြားဟိုအာနယ်မှာလည်းအာညားလာပါပြီခင်ဗျ။အဲ့တော့ကျွန်တော်တို့ဒီကျွန်တော်အာညောင်းမန်းသလောက်တော့ reach တော်တော်ရှိမယ်လို့ညံ့မှာပါခင်ဗျ
။ကြိုင်ပွဲဝင်အချို့ကလည်းမဲဆန္ဒရှင်ပြည်သူတွေတည်တည်တဲ့သတင်းအချက်အလက်တွေကိုကိုတက်တဲ့ပညာနဲ့မျှဝေရမှာဖြစ်တာကြောင့်လည်းဝမ်းသာနေကြပါတယ်။
ကိုလည်းအများကြီးဂုံယူပါတယ်ဘာဖြစ်လို့လဲဆိုတော့ကိုတန်းကလည်းမသိတဲ့အပိုင်းညာအများကြီးရှိသေးတယ်လေအဲ့တော့တချို့မသိနိုင်တဲ့နယ်ပယ်တွေကလည်းအများကြီးရှိနေတယ်ဆိုတော့ကိုရဲ့ application တခုကမဟုတ် web တခုကနေသူတို့အဲ့လိုမျိုးဤပညာရေးတည်သွားတယ်သတင်းတွေတည်သွားတယ်ဆိုရင်သူတို့အများကြီးအထောက်အကူလည်းပြုနိုင်ပါတယ်ကိုကလည်းအမြဲကိုကလည်းအဲ့လိုမျိုးသိနိုင်တဲ့ဟိုလုပ်ပေးရတဲ့အတွက်ဂုံလည်းဂုံယူမိပါတယ်
အဓိကကခုနပြောလိုပေါ့ကျွန်တော် information ပေးနိုင်မှာအဓိကပေါ့ဆိုတော့ကျွန်တော်ကိုယ်နဲ့တကယ်ကြတော့သိစိတ်ကိုမသိဘူးလေအဲ့တော့ကျွန်တော်ကိုယ်နဲ့တီးဖို့ဆိုပြီးတော့လိုက်ရှာမယ်ဆိုတော့ဘယ်မှာရှာရမှာရှိပေါ့အဲ့တော့ခုကြတော့ခုနပြောခဲ့ဆိုတော့ resource တွေအများကြီးရှိမယ်အဲ့တော့အဲ့ဒါအလုံးပေါင်းပြီးတော့အားလုံးကိုပေးရမယ်ဆိုတော့ဟိုကပြောပါတယ်ကျွန်တော်လည်းကိုယ်ကိုယ်နဲ့ဒီကြားမှာလေးလိုက်တယ်အကုန်လုံးတီးသွားသလိုပဲတခြားလူတွေလည်းကျွန်တော်ဟို website ပေါ့နော် website ကြာ Gary Reese Family ဆိုရင်အဲ့ဒါနေတစ်ဆင့်အားလုံးဘာပေါ့ information ကိုတင်နိုင်ွယ်ရမှာဆိုအဲ့လိုပြောပါတယ
်ကြိုင်ပွဲမှာရွေးချယ်ခံရသူတွေရဲ့ website နဲ့ mobile phone application တွေကိုလူအများအသုံးပြုခွင့်ရအောင်ဖြန့်ဝေသွားမှာလည်းဖြစ်ပါတယ
် civil society group တွေရှိပါခင်ဗျာဥပမာ charity oriented မြန်မာဆိုလို့ရှင်လဲသူတို့ voter education လုပ်နေတဲ့ group ပေါ့နော်သူတို့ဆိုလို့ရှင်လဲဒီ app တွေကိုသုံးပြီးတော့သူတို့ဓာတ်ရိုက်သူတို့ on the ground လုပ်နေတဲ့ campaign တွေမှာသုံးသွားမှာဖြစ်ပါတယ်ခင်ဗျာပြီးတော့ Telenor ဆိုလို့ရှင်လဲကျွန်တော်နဲ့ partner လုပ်ပြီးတော့သူရဲ့ lighthouse information ပေးတဲ့ information station တွေမှာလဲကျွန်တော်ဒီ lighthouse တွေမှာဒီ app တွေကိုဖြန့်သွားမှာပါခင်ဗျာပြီးတော့ကျွန်တော် Google Play ရောကျွန်တော် Facebook ကနေရောဒီ app တွေကိုထပ်ပြီးတော့ဖြန့်သွားမှာပါခင်ဗျာ
အသက်9နှစ်အရွယ်ကျောင်းသားလေး2ယောက်အပါအဝင်ပြိုင်ပွဲဝင်100ကျော်ပါဝင်ရှင်ပြိုင်ကြတဲ့မဲပေးဆို hack challenge ကိုစက်တင်ဘာလ12ရက်နေ့ကနေ28ရက်နေ့အထိနှစ်ပတ်တာအချိန်ယူပြီးရှင်ပြိုင်ကြရမှာဖြစ်ပါတယ်။စုရွေးချယ်ရမှာလဲ website နဲ့ mobile phone application တွေရဲ့အသုံးဝင်မှုအသုံးပြုရလွယ်ကူမှုစမ်းသစ်တီထွင်မှုတွေအပြင်နှစ်ပတ်အတွင်းပြီးစီးမှုအတိုင်းအတာကိုလည်းကြည့်ပြီးရွေးချယ်သွားမှာဖြစ်ပါတယ်။2025ထွေထွေရေကောက်ွယ်ကျင်းပဖို့ရက်ပေါင်း40ကျော်ပဲလိုပါတော့တယ်ဒီလိုချိန်မှာပဲဒီသတင်းအချက်အလက်နဲ့ဤပညာဆိုင်ရာကျွမ်းကျင်သူတွေကလည်းတစ်ဖက်တစ်လမ်းကနေတက်အားသွေးရေးပါဝင်ကူညီနေကြပါတယ်ရှင်ကျွန်မသိမ့်ရင်လေးပ
ါမသိမ့်ရင်လေးတင်ပြတဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ခဲ့ရတာပါရှင်အခုအစီအစဉ်ဆုံးမသခင်သတင်းချင်းချုပ်ကိုမသိမ့်ရင်ထက်ကကြေညာပေးပါမယ်ရှင်
အမေရိကန်ပြည်ထောင်စုကိုသမိုင်းဝင်ခီးစဉ်ရောက်ရှိနေတဲ့ပုတ်ဟမ်မင်းကြီးဖရန်စစ်ကိုအမေရိကန်သမ္မတဩဘားမားကအင်ပီရိုမှာနွေးနွေးထွေးထွေးကြိုဆိုခဲ့ပါတယ်။သမ္မတအင်ဒိုဝင်အတွင်မှာလည်းဧည့်သည်တော်တထောင်ခွဲလောက်ရှိနေခဲ့တာပါ။ဖျားသခင်ဖန်ဆင်းထားတဲ့လှပတဲ့နေ့တနေ့လိုသမ္မတဩဘားမားကပုတ်ဟမ်မင်းကြီးကိုကြိုဆိုတဲ့အခမ်းအနားမှာပြောဆိုခဲ့ပါတယ်။ပုတ်ဟမ်မင်းကြီးရဲ့ချစ်ချင်းမေတ္တာနဲ့မျှော်လင့်ခြင်းဟောပြောချက်တွေကနိုင်ငံတော်ဝန်နဲ့ကမ္ဘာတလွှားကလူပေါင်းများစွာအတွက်တရားမှုတွေဖြစ်စေခဲ့တယ်လို့လည်းသမ္မတဩဘားမားကပြောဆိုခဲ့ပါတယ်။ဥရောပနိုင်ငံတွေရဲ့နေဆက်လုံခြုံရေးတွန်းမြှင့်ဖို့နဲ့ဆီးရီးယားကနေထွက်ပြေးလာကြတဲ့ဒုက္ခသည်တွေကိုလက်ခံထားရတဲ့တူရကီနဲ့တခြားနိုင်ငံတွေကိုအထောက်အပံ့အသစ်တွေတိုးပေးရေးကမ်းလှမ်းဖို့ဥရောပခေါင်းဆောင်တွေဘရက်ဆဲလ်မှာဒီကနေ့အရေးပေါ်အစည်းအဝေးဆွေးနွေးတိုင်ပင်နေကြပါတယ်။အီဂျစ်သမ္မတအဒယ်ဖာတာအယ်ဆစ်စီကအယ်ဂျာဇီးရာအင်္ဂလိပ်ဘက်ကသတင်းထောက်နှုတ်ဦးအပါအဝင်လူ့အခွင့်အရေးတက်ကြွလှုပ်ရှားသူတရားရုံးကိုလွန်ငင်းချမ်းသာခွင့်ပေးလိုက်တယ်လို့နိုင်ငံပိုင်မီဒီယာတွေနဲ့သတင်းထောက်တဦးရဲ့ရှင်းနေရောကပြောကြားပါတယ်ရှင်
။သတင်းအချင်းချုပ်ကိုမတ်တင်ကြီးထက်ကကြေညာပေးခဲ့တာပါဒီကနေ့ညာ VOA အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်ဒီညပိုင်းအစီအစဉ်ထုတ်လုပ်ရမှုကနန်းလောင်ဖြစ်ပြီးအင်ဂျင်နီယာကတော့ skip ဖြစ်ပါတယ်ကျမကတော့ရှားဖောင်ပါသောရရှင်တွေအားလုံးရှင်လင်းချမ်းမြေ့ကြပါစေရှင်ကျမတို့ VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်ဒီနောက်ပိုင်းတွေမှာလည်းပြန်ဆောင်ကြရအောင်လားရှင်
This program has come to you from the Voice of America, Washington.